Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington နဲ့ VOA American တန်ကနေ2020 October 29ရက်အင်္ဂါနေ့မနက်ခင်း season တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ line kilometer 2440နဲ့51 line kilometer 190တို့ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။Republican Party ကသမ္မတ Donald Trump ကသူ့ကို coronavirus ရောဂါအတွက်လက်မျက်ရှုံးပေးတယ်လို့ Democratic Party ကသူ့တန်ဖက် Joe Biden ရဲ့ဝေဖန်မှုတွေဟာမှားယွင်းကြောင်းနဲ့သူ့အနေနဲ့ဒီကရောဂါတိုက်ဖျက်ရေးအတွက်လက်လျှော့မှာမဟုတ်ကြောင်းပြောကြားခဲ့ပါတယ်။သမ္မတကသူ့အချိန်နဲ့ရှင်ပြန်ရမယ် Pennsylvania ပြည်နယ်မှာကျင်းပတဲ့လူမှုစုဝေးပွဲ၃ခုကိုတနင်္လာနေ့မသွားခင် Allentown ဒေသမှာသတင်းတောက်တွေကိုပြောကြားခဲ့တာပါ။ဒါအပြင်သူ့ပြန်ဖက် Joe Biden ကသာသူ့နေင်ကနေမခွာဘဲဘဝအတွက်လက်မြောက်ရှုံးပေးနေတာဖြစ်ကြောင်းဝေဖန်ခဲ့ပါတယ်။ Joe Biden ဟာစနေနေ့မှာ Pennsylvania ကကားပေါ်ကနေပြစ်လုတဲ့လူမှုစုဝေးပွဲနှစ်ခုကိုတက်ရောက်ခဲ့ပြီး Coronavirus ကူးစက်မှုကာကွယ်ရေးအတွက်လူချင်းခတ်ခွာခွာနေဖို့စီကံတိုင်လှုပ်ဆောင်ခဲ့တယ်လို့တနင်္လာနေ့မှာလည်းမဲဆွဲပွဲမပြုတ်လုခဲ့ပါဘူး။ Emiro Winden အရာရှိချုပ် Mark Meadows က American နိုင်ငံဟာ Coronavirus ကရောဂါကိုထိန်းချုပ်မှာမဟုတ်ကြောင်းတနင်္ဂနွေနေ့ CNN ရုပ်သံအစီအစဉ်မှာပြောခဲ့သလိုဒီယောဂါဟာတုတ်ကွေးလိုကူးစက်ဗိုင်းရပ်စ်တစ်မျိုးဖြစ်တဲ့အတွက်သူ့အတွက်ကာကွယ်ဆေးတွေကုသဆေးတွေနဲ့ဒီယောဂါရောပါစေဖို့လှုပ်ဆောင်ရမှာတွေကိုရအောင်လုပ်နေကြောင်းပြောကြားခဲ့တာပါလက်လက်နေတဲ့တရားရုံးချုပ်တရားသူကြီးနေရာအတွက်အမည်စင်တင်သွင်းထားတဲ့ Amy Coney Barrett ကိုအတီးပြုရေးအတွက် American ထက်လွတ်တော်ကတနင်္လာနေ့နှောင်းပိုင်းမှာမဲခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်တကယ်လို့သူမကိုမဲခွဲအတီးပြုလိုက်ပြီးဆိုရင်တော့သမ္မတ Donald Trump အမည်စင်တင်သွင်းခဲ့တဲ့တတိယမြောက် Conservative တရားသူကြီးတူထပ်ပြီးတိုးလာမှာဖြစ်တဲ့အတွက်တရားသူကြီး၉ပါးထံတရားရုံးချုပ်မှာရှေ့ဥယူရှိတဲ့ Conservative တွေက Liberal တွေထက်၆ဦး၃ဦးနဲ့အများစုဖြစ်လာတော့မှာပါအထက်လွှတ်တော်မှာ Republican တွေကအမတ်နေရာ53နေရာနဲ့ Democrat က49နေရာရှိပြီး Republican ကအများစုဖြစ်ပါတယ် Republican တွေထဲက Main ပြည်နယ်အထက်လွှတ်တော်မှာ Susan Collins ကပဲရွေးကောက်ပွဲတိတ်ပြီးနီးနေတဲ့အတွက်ဘရက်ကိုအတီးပြူရေးကိုသူမဲပေးမှာမဟုတ်ဘူးလို့ပြောထားတယ်လို့ရွေးကောက်ပွဲပြီးတက်လာတဲ့သမရကသာလက်လန်နေတဲ့တရားသူကြီးနေရာရွေးချယ်ဖို့ပြောပါတယ်တကယ်လို့တနင်္လာနေ့မှာအထက်လွှတ်တော်တရားလုံးကအတီးပြူပေးလိုက်မယ်ဆိုရင်တရားသူကြီးဘရက်အတွက်ကျန်းသစ္စာချိန်ဆပွဲကိုတနင်္လာနေ့ညနေမှာပဲကျင်းပပေးဖို့သမရအင်ဗျူကစီစဉ်နေတာလည်းဖြစ်ပါတယ်ဘယ်လာရုစ်မှာကာလာတာရှီအာနာကိုချုပ်ကင်ထားတဲ့သမရအလက်ဇန်းဒားလူကာရှန်ကိုဖြုတ်ချဖို့စ조사တဲ့အနေနဲ့တနင်္ဂနွေတိုင်းတာနဲ့ဆန္ဒပြကြဖို့အတိုက်ခံတွေကတောင်းဆိုပါတယ်။အောက်ကုတ်လရွေးကောက်ပွဲမှာမဲမတမာမှုတွေရှိတယ်လို့အတိုက်ခံတွေကပြောကြတယ်လို့ရွေးကောက်ပွဲမှာသမ္မတလူကာရှန်ကိုရဲ့အဓိကပြန်ပဲဖြစ်တဲ့ဆဗီယက်လန်နာတီရှန်နော့ဖ်စကာယာကလည်းရွေးကောက်ပွဲပြီးမှပဲပြပကိုထွက်ပြေးတင်းချောင်နေရတာပါ။သူမကလူကာရှန်ကိုနှုတ်ထွက်ပေးဖို့တောင်းဆိုတယ်လို့ဆန္ဒပြသူတွေပေါ်ရဲကအချမ်းဖက်နှိမ်နှင်းမှုတွေရပ်ဆိုင်းဖို့နဲ့နိုင်ငံရေးအချင်းသားယာပေါင်းများစွာပြန်လွှတ်ပေးဖို့တောင်းဆိုလိုက်ပြီးဒီတောင်းဆိုချက်တွေမရရင်တနင်္ဂနွေလုံးတိုက်တာနဲ့ဆန္ဒပြမှုတွေကိုရင်ဆိုင်ရမှာဖြစ်ကြောင်းပြောပါတယ်။တနင်္လာနေ့မှာအဓိကကြတဲ့ဆက်ယုံအများပြားမှာအလို့သမားတွေဆန္ဒပြနေတဲ့ပုံတွေကိုတိကျလွတ်လပ်တဲ့ Twitter by သတင်းဌာနကပေါ်ပြထားသလို Grodno Azot ဆက်ယုံကဆန္ဒပြပွဲမှာပါဝင်တဲ့အလို့သမားဒါဇင်ပေါင်းများစွာအဖမ်းခံရကြောင်းလည်းပြောပါတယ်။ဝန်ကြီးချုပ်ရဲ့ပြောခွင့်ရကတော့နိုင်ငံတွင်းအဓိကဆက်ယုံကြီးတွေအားလုံးမှာပုံမှန်အလို့လုံနေကြတယ်လို့ပြောပါတယ်။ပြင်သစ်ထောက်ကုန်ပစ္စည်းတွေကိုတပိတ်မှောက်ကြဖို့တူရကီနိုင်ငံသားတွေကိုသမ္မတရစ်ဆက်တေးရဲ့အာဒဝန်ကပြောကြားလိုက်ပါတယ်။ဒါဟာသူ့ခေါ်ပြင်သစ်ရဲ့မွတ်စလင်ဆန့်ကျင်ရေးလှုပ်ဆောင်မှုကိုတုံ့ပြန်ဖို့လို့ပြောပါတယ်။ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကပြင်သစ်နိုင်ငံတဲကမွတ်စလင်အတိုင်းဝန်တချို့ကိုခွဲထွက်ရေးဝါဒကလွှမ်းမိုးမဲ့အန္တရာယ်ရှိနေတယ်လို့ပြောကြားခဲ့တာပါ။တူရကီသမ္မတကတနင်္လာနေ့ရုပ်သံမင်းကွန်းပြောကြားရမှာသူ့ခေါ်အစ္စလာမ်ရဲ့ခွဲထွက်ရေးဝါဒကိုတိုက်ဖျက်ဖို့အတွက်ပြင်သစ်သမ္မတရဲ့ကြိုးပမ်းမှုတွေအဆုံးသတ်စေဖို့ EU ဥရောပသမဂ္ဂနိုင်ငံတွေကပြင်သစ်ကိုဖိအားပေးကြဖို့ပါတောင်းဆိုခဲ့တာဖြစ်ပါတယ်။ဒီလအစောပိုင်းမှာပြင်သစ်ကျောင်းဆရာတဦးကိုမွတ်စလင်ဖြစ်သွေးကြွတဦးကတမန်တော်မူဟာမက်ပုံကာတွန်းနဲ့ပတ်သက်ပြီးခေါင်းဖြတ်တပ်ဖြတ်မှုဖြစ်ပွားခဲ့ပြီးတဲ့နောက်မှာလောကရေးရာတွေမှာဘာသာရေးယူလွှမ်းမှုမရှိစေဖို့သူလှုပ်ဆောင်မှာဖြစ်ကြောင်းပြင်သစ်သမ္မတကပြောကြားခဲ့တာပါ။ပြင်သစ်နိုင်ငံဟာဥရောပမှာမွတ်စလင်အများဆုံးနေထိုင်တဲ့နိုင်ငံဖြစ်ပါတယ
်။ VOA American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ24 kHz 12.3 ည ဖိုင်းဒိုမီတာ40 kHz 9139ဖိုင်းဒိုမီတာ51 kHz 5805နဲ့ဖိုင်းလမီတာ190 kHz 1905တို့ကလည်းထုတ်လွှင့်ပေးနေပါရဲ့ရှင
်ကျွန်တော်ရဲမထုံမှာ VOE American တန်ရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်မြန်မာနိုင်ငံတွင် COVID-19 ရောဂါထိန်းချုပ်ရေးနဲ့ရွေးကောက်ပွဲလုပ်ငန်းစဉ်တွေအောင်မြင်ရေးအတွက်အကောင်းဆုံးအစီအစဉ်တွေကိုကြည့်ပြီးတိုက်ပီရဲ့လိုအပ်ချက်နဲ့အညီလုပ်ကိုင်နေတာကြောင့်ရွေးကောက်ပွဲနေ့မှာစိတ်လုံးလုံးချုံချုံနဲ့မဲပေးဖို့အခြေအနေရှိနေတယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောပါတယ်
။ရွေးကောက်ပွဲနဲ့ပတ်သက်လို့ဆိုရင်လည်းတခြားနိုင်ငံတွေရဲ့ရွေးကောက်ပွဲတွေမှာဘယ်လိုလုပ်ကလဲဆိုတာလည်းကျွန်တော်တို့လေ့လာပါတယ်။တခြားနိုင်ငံတွေမှာကျန်းမာရေးဘက်ကလုံးလုံးချုံချုံနဲ့ရွေးကောက်ပွဲဖြစ်အောင်လို့ဘယ်နိုင်ငံတွေကဘယ်လိုလုပ်လဲပေါ့နော်။အဲကျွန်တော်တို့ကအချမ်းသာဆုံးနိုင်ငံတည်းကမဟုတ်ပေမဲ့လည်းအကောင်းဆုံးအစီအစဉ်တွေကိုကျွန်တော်တို့ကြည့်ပါတယ်။အစီအစဉ်တွေကမျိုးမျိုးပါပဲ။တနေရာနဲ့တနေရာမတူပါဘူး။တချို့နေရာတွေမှာဆိုရင်တော့အစီအစဉ်တွေကပို့ပြီးတော့ပို့ပြီးစိတ်ချရတယ်လို့ပြောအောင်မှာပေါ့နော်။တချို့နေရာမှာလည်းကျတော့တိတ်စိတ်ချရတဲ့ပုံစံမရှိပါဘူး။အဲတော့ကျွန်တော်တို့ကအကောင်းဆုံးအစီအစဉ်တွေကြည့်ပြီးတော့ကျွန်တော်တို့နိုင်ငံရဲ့လိုအပ်ချက်နဲ့ကျွန်တော်တို့နိုင်ငံရဲ့အရင်းမြစ်ရှိတဲ့အတိုင်းအတာနဲ့ဆိုလို့ရှိလို့ရှိရင်ဘယ်လိုပုံစံနဲ့လုပ်ရမလဲဆိုတာတိတိကျကျစဉ်းစားပြီးတော့လုပ်ထားပါ။အဲဒါကြောင့်မလို့ကျွန်တော်တို့ပြည်သူတွေအနေနဲ့ဒီရွေးကောက်ပွဲနေ့မှာလည်းစိတ်လုံးညုံညုံနဲ့မဲသွားပေးဖို့အခြေအနေတွေရှိပါတယ်လို့ကျွန်မအနေနဲ့ပြောချင်ပါတယ်
။နိုင်ငံတွင် COVID-19 ရောဂါဖြစ်ပွားမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့မနေ့ကပြည်သူတွေကိုအစီအခံတင်ပြတဲ့မိန့်ခွန်းမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကရွေးကောက်ပွဲကိစ္စကိုလည်းထည့်သွင်းပြောကြားသွားတာဖြစ်ပါတယ်။ရွေးကောက်ပွဲကျင်းပဖို့အတွက်လိုအပ်တာတွေပြင်ဆင်ထားပြီးဖြစ်တယ်လို့ရွေးကောက်ပွဲအတွက်လိုအပ်မဲ့ကျန်းမာရေးအကာအကွယ်ပစ္စည်းတွေကိုတရုတ်နိုင်ငံကနေနိုင်စင်လေကြောင်းနဲ့လက်ခံရယူပြီးတနိုင်ငံလုံးကိုဖြန့်ဝေပေးဖို့လည်းပြည့်ပြည့်စုံစုံစီစဉ်ထားတယ်လို့ပြောပါတယ်။ကျမရင်းနဲ့အားစားဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးကလည်းအခုရွေးကောက်ပွဲကတရထဲသာဖြစ်ပြီးအဲ့ဒီနေ့လာမဲ့ပေးတဲ့သူတွေယူယူ surgical mask နှာခေါင်းစီးတက်လာရင်လုံခြုံမှုမတိကျနိုင်တာမို့လုံခြုံမှုအဆင့်တန်းအားကောင်းတဲ့ KN95 မျိုးစားနှာခေါင်းစီးတွေပြောင်းလဲပေးဖို့ပြင်ဆင်ထားတာကြောင့်ကုသခံရမှုနှုန်းကမရှိသလောက်နည်းပါးမှာဖြစ်တယ်လို့ VOA ကပြောခဲ့ပါတယ်ဒီမနက်ကမှနိုဘလာ၈ရက်နေ့အထွေထွေရွေးကောက်ပွဲကျင်းပဖို့စိုင်းပြေးနေချိန်မှာပဲမနေ့ကကိုဗစ် -19 ကူးစက်သူလူနာနောက်ထပ် 1426 ယောက်အတည်ပြုလိုက်တဲ့အတွက်စုစုပေါင်းကူးစက်သူပေါင်း 46,200 ရှိပြီဖြစ်ပါတယ်။အော်တိုဘလာ26ရက်နေ့အတွက်ဓာတ်ခွဲနမူနာပေါင်း 12,400 ကိုစစ်ဆေးခဲ့တာမှာအခုလိုကူးစက်သူ 1,400 ကျော်ကိုထပ်ပြီးတွေ့တာပါ။မနေ့ကသေဆုံးသူ28ယောက်ရှိတဲ့အတွက်လည်းကိုဗစ် -19 ကြောင့်သေဆုံးသူစုစုပေါင်း 1,122 ယောက်ရှိပြီဖြစ်ပါတယ်။American နဲ့ Japan နိုင်ငံတို့ရဲ့မြေပြင်ဝေဟင်နဲ့ရေပြင်အားလုံးပါဝင်တဲ့ကြီးရေလေးစီးရေလေးကျင်းမှုကို Japan နိုင်ငံအနီးမှာတင်ဒနာတွေကစတင်လိုက်ပြီးဖြစ်ပါတယ်။ဒီသာတွင်တရုတ်နိုင်ငံရဲ့စီးရေလှုပ်ရှားမှုတွေများပြားလာတဲ့အချိန်မှာအခုလိုအင်အားပြည့်စီးရေလေးကျင်းမှုကိုပြုလုပ်နေတာဖြစ်ပါတယ်။အသွားထက်လန် King's Road စစ်စေးရေလို့နာမည်ပေးထားတဲ့ဒီစီးရေလေးကျင်းမှုကိုနှစ်နှစ်တစ်ကြိမ်ကျင်းပပြုလုပ်လေရှိပြီးAmerican နဲ့ Japan တို့စီကဒါဇင်နဲ့ချီတဲ့စစ်သည်မော်တွေရာချီတဲ့လေယာဉ်တွေနဲ့ကြီးရည်လေးတပ်ဖွဲ့ဝင်စုစုပေါင်း 46,000 ပါဝင်ဆင်နွှဲနေတာဖြစ်ပါတယ်။နိုဝင်ဘာလ5ရက်နေ့အထိပြုလုပ်ဖို့စီစဉ်ထားတဲ့ဒီနှစ်စစ်ရေးလက်ကျင့်မှုမှာ Cyber နဲ့ Electronic စစ်ရေးလက်ကျင့်မှုတွေလည်းပထမဆုံးအကြိမ်အဖြစ်ပါဝင်မှာဖြစ်ပါတယ်။ Japan နိုင်ငံဝန်ကြီးကလုံခြုံရေးအခြေအနေကပိုပြီးဆိုးရွားလာနေတာကအခုခါ American Japan နှစ်နိုင်ငံမဟာမိတ်အဖွဲ့ရဲ့အင်အားကိုပြသဖို့အခွင့်အရေးတရဖြစ်လာနေတယ်လို့ဂျပန်ပုတ်ချုပ်ကြီးကိုဂျီယာမာဇာကီကရဟယင်တဲစစ်သည်မော်ကာကာဘော်မှာသတင်းထောက်တွေကိုပြောပါတယ်။အရှေ့တရုတ်ပင်လယ်ပြင်နဲ့အငင်းပွားနေတဲ့ဂျပန်ခေါ်ဆန်ကာကူဂျင်းစုနဲ့တရုတ်ခေါ်ဒါယိုယူဂျင်းစုအနီးတရုတ်ရေတပ်လှုပ်ရှားမှုမြင့်တက်လာတဲ့အပေါ်ဂျပန်နိုင်ငံအနေနဲ့စိုးရိမ်မှုတွေကြီးထွားလာနေတာလည်းဖြစ်ပါတယ်ခင်ဗျာ။ထိုင်ဝမ်ကိုလက်နက်ရောင်းချရာမှာပါဝင်ပတ်သက်နေတဲ့ Lockheed Martin, Boeing Defense နဲ့ရေသီယုန်ကုမ္ပဏီတွေပါဝင် American ကုမ္ပဏီတွေပေါ်တက်ခတ်အရေးယူမှုတွေပြုလုပ်မယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကတင်းနာနေကကြေညာလိုက်ပါတယ်။ဝင်လာဝဲခု国家利益中央决定采取မြို့သားချုပ်စီးပွားကိုကာကွယ်ဆောင်ရှောက်ဖို့အတွက်အခုလိုလိုအပ်တဲ့အရေးယူမှုတွေပြုလုပ်ရတာလို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဇော်လီဂျန်းကသတင်းထောက်တွင်ကိုပြောပါတယ်။ဘယ်လိုအရေးယူမှုမျိုးလုပ်မယ်ဆိုတာတော့မသိရပါဘူး။ American နိုင်ငံရဲ့ဝန်ကြီးဌာနကထိုင်ဝမ်ကိုစစ်လက်နက်စနစ်သုံးမျိုးရောင်းချဖို့ပြီးခဲ့တဲ့အပတ်ကအတည်ပြုကြေညာထားတာဖြစ်ပါတယ်။ရောင်းချမဲ့လက်နက်တွေတဲ့အာယုံခံကိရိယာတွေဒုံးကျည်တွေနဲ့အမြောက်လက်နက်တွေပါဝါမှာဖြစ်ပြီးစုစုပေါင်း American Dollar 1.8 billion တန်ဖိုးရှိပါတယ်။တရုတ်တို့ကထိုင်ဝမ်ကိုတိကျခွဲထွက်နေတဲ့ပြည်နယ်တစ်ခုဖြစ်သတ်မှတ်ထားပြီးသူတို့အုပ်ချုပ်မှုအောက်ကိုပြန်လည်သွတ်သွင်းမယ်လို့ကြေညာထားတာပါ။လိုအပ်ရင်အင်အားသုံးမယ်လို့လည်းပြောပါတယ်။ဗီယက်နမ်နိုင်ငံကိုဥတီတိုက်ခိုက်လာနေတဲ့အင်အားပြင်းတိုင်ဖွန်မုန်တိုင်းမော်လက်ဖြစ်တဲ့ကနေအကာအကွယ်ပေးနိုင်ဖို့ ဗီယက်နမ်နိုင်ငံမှာလူပေါင်း 1.3 သန်းလောက်ကိုဘေးလွတ်ရာရွှေ့ပြောင်းပြီးဖို့ပြင်ဆင်နေပါတယ်။ဖိလစ်ပိုင်မှာဒီမုံတိုင်းကြောင်တင်းလာနေကရည်ကြီးရေရှမ်းတာနဲ့အပြေပြော်တာတွေဖြစ်ခဲ့သလိုငါးဖန်သမားအနည်းဆုံးဒရာဇင်လောက်လည်းပျောက်ဆုံးခဲ့ရတာပါ။တင်းလာနေအစောပိုင်းကဗီယက်နမ်နိုင်ငံလူဆုံးကျုံးကိုတနါရီ89မိုင်ကနေမိုင်90ကျော်နှုန်းအထိဖျက်ဆီးတိုက်ခတ်ခဲ့တဲ့တိုင်ဖွန်းမုံတိုင်းမိုလစ်ကြောင့်မူတဲ့ထံခဲ့ပြီးနေရာ900လောက်မှာပြေပြိုခဲ့တယ်လို့နောက်ထပ်နေရာ12ခုမှာလည်းရေကြီးရေရှမ်းတာတွေဖြစ်ခဲ့တယ်လို့ဖိလစ်ပိုင်သဘာဝဘေးရန်ရဲ့ဆိုင်ရာဌာနကပြောပါရယ်အင်္ဂါနေ့မနက်ပိုင်းနောက်ဆုံးရသတင်းတွေကတော့ဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
တက်ဆက်စ်ပြည်နယ်ဟာအမေရိကန်ပြည်ထောင်စုမှာဒုတိယအကြီးဆုံးပြည်နယ်ဖြစ်ပြီးတော့Republican အမာခံနယ်မြေဖြစ်ပါတယ်။ဒါပေမဲ့လည်းဒါဟာအခုတော့ပြောင်းလဲနေပြီးဘာကြောင့်အနီရောင်ကနေခရမ်းရောင်အဖြစ်ပြောင်းနေတယ်လဲဆိုတာ Elizabeth Lee သတင်းပေးပို့ထားတာကိုကျွန်တော်ငြိမ်းချမ်းကပြောပြပါမယ်။ Texas ပြည်နယ် Crane City တောနယ်မြို့လေးတစ်ခုမှာဝင်းမြူရေးသမားတွေစိုက်ပျိုးရေးသမားတွေဟာ Donald Trump အတွက်အင်အားပြဖို့ပြင်ဆင်နေတာပါ။Tracy Gentrich ကသူ့လဲထွန်ဆက်ကြီးကိုမောင်းပါပ
ါ
။ဒီဆက်ကြီးကကြားပါပြီ။88-80ခုနှစ်မော်ဒယ်ဖြစ်ပြီးတော့အနှစ်40လောက်ရှိပါပြီ။ဒါပေမဲ့အစ်စ်လိုပဲသုံးလို့ရပါသေးတယ်လို့ပြောသွားတာပါ။ Gentrich ရဲ့ဘိုးဘေးတွေကပိုလန်ကနေပြောင်းလာတာပါ။အဲ့ဒီအချိန်ကတည်းကလေယာစိုက်ပျိုးခဲ့တာဖြစ်ပြီးတော့ Trump လိုပဲကိုယ်ပိုင်အလုပ်ကိုလုပ်လာခဲ့တာပ
ါ။
Trump ကလွတ်လပ်တဲ့စီးပွားရေးသမားလေးနိုင်ငံရေးသမားမဟုတ်ပါဘူး။သူလုံနေတာတွေကိုသဘောကျပါတယ်လို့ပြောသွားတာပါ။အဲ့ဒီမျိုးကနေတောင်ဘက်မိုင်230ကျော်အကွာမှာရှိတဲ့မက္ကဆီကိုနယ်စပ်နာကBrownsville မြို့မှာတော့ Joe Biden ကိုထောက်ခံဖို့ဒီမိုကရက်တွေပြင်ဆင်နေပါတယ်။ Trump သမ္မတတက်တန်းမှာလုံနေတာတွေကိုသဘောမတူဘူးလို့ Spain စကားပြောဘိုးဘေးတွေကဆင်းသက်လာတဲ့ David Vandercott ကပြောပါတယ
်။ Donald Trump is just a very self-centered
Donald Trump ကသူ့အကြောင်းပဲစိတ်ဝင်စားတဲ့သူလေ။အဲ့ဒါကသိတာပါတယ်။ဒါကိုစိတ်ပြတ်နေပါပြီလို့ပြောသွားတာပါ။ Republican Conservative ဝါဒအတွက်စံပြဖြစ်တဲ့ DP နယ်မှာပါတီနှစ်ရပ်စလုံးကသမ္မတရွေးကောက်ပွဲအတွက်အကျိအနယ်မဲဆွယ်နေကြပါတယ်1986ခုနှစ်ဟာ Texas ပြည်နယ်မှာဒီမိုကရက်တစ်သမ္မတလောင်းကိုထောက်ခံခဲ့တဲ့နောက်ဆုံးနှစ်ဖြစ်ပါတယ်ဒါပေမဲ့လည်းတိုင်းပြည်ရဲ့ဒုတိယအကြီးဆုံးပြည်နယ်မှာအခြေအနေတွေကပြောင်းလဲနေပါပြီလို့ Texas တက္ကသိုလ်ကပေါမောက်ခ Jim Hansen ကပြောပါတယ
် This year in 2020 you can
ဒီနှစ် 2020 ဒီပြည်နယ်မှာ Biden အတွက်ကတ်တီးလေးနိုင်မဲ့လမ်းကြောင်းကိုတော့မြင်နေပါပြီလို့ပြောသွားတာပါTexas ပြည်နယ်မှာ Republican အနီရောင်တောနယ်တွေနဲ့ Democratic အပြာရောင်မြို့ကြီးတွေဟာတိတိတသာကွဲပြားတာပါ။အဲ့နှစ်ခုကြားကဆက်ဆက်နေတဲ့စင်ကြေဘုံရက်ွက်တွေဟာ Texas ပြည်နယ်ရဲ့နိုင်ငံရေးကိုပြောင်းလဲနေတာပါ။မြို့ကြီးအပြင်ဘက်ကိုရောက်သွားရင် Republican အမာခံနယ်မြေတွေဖြစ်ခဲ့ပေမဲ့လည်းလူဦးရေမြန်မြန်တိုးလာတာစီးပွားရေးဖွံ့ဖြိုးမှုနဲ့ရွှေပြောင်းအခြေချနေထိုင်သူတွေကြောင့်ဒီရက်ွက်တွေဟာခရမ်းရောင်ကိုပြောင်းလဲနေပါတယ်။ဒါပေမဲ့လည်း Texas ပြည်နယ်ဟာဒီမိုကရက်ပြည်နယ်ဖြစ်လာမယ်မထင်ဘူးလို့ Republican စီတန်းလှည့်လည်ပွဲကရှောင်း O'Brien လို့ Republican တွေကပြောပါတယ
် I don't think it's ever
အပြာရောင်တော့ဘယ်တော့မှဖြစ်မယ်မထင်ပါဘူးဒါပေမဲ့ခရမ်းရောင်တော့ဖြစ်နိုင်ပါတယ်လို့ပြောသွားတာပါ Texas ပြည်နယ်ကအမြင့်စစ်တမ်းပြန်မျှတွေမှာ Trump နဲ့ Biden တို့ဟာတရေကျနေပါတယ် Republican Party နဲ့ Democratic Party နှစ်ရက်လုံးဟာလူတွေမဲလာပေးအောင်အစွမ်းကုန်စ조사နေပြီး Texas ပြည်နယ်မှာအပြောင်းအလဲဖြစ်ဖို့လှုံ့ဆော်နေပါတယ်ခင်ဗျာ
အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့ကိုရက်တာလိုတော့တဲ့ American သမ္မတရွေးကောက်ပွဲအတွက်ကြိုတင်မဲ့ပေးတဲ့ American ပြည်သူပေါင်း58တန်းကျော်ရှိသွားပြီဖြစ်ပြီးအဲ့ဒီထဲမှာမြန်မာနယ်ပွားတွေလည်းပါဝင်ကြသလို November 3ရက်နေ့ရွေးကောက်ပွဲနေ့မှာမဲထဲဖို့ရှိသူတွေဘလို့ပြင်ဆင်နေကြသလဲဆိုတာတွေနားဆင်ရမှာပါကျမအင်ဂျင်နိုင်ပါရှင် COVID-19 ကပ်ရောဂါကာလအမေရိကန်ရွေးကောက်ပွဲအတွက်သက်ဆိုင်ရာမဲယုံတွေမှာလူကိုယ်တိုင်သွားပြီးကြိုတင်မဲပေးကြသူအရေးအတွက်ဟာ2016ခုနှစ်သမရရွေးကောက်ပွဲနဲ့နှိုင်းယှဉ်ရင်အလွန်များကြောင်းအမေရိကန်သတင်းဌာနတွေမှာဖော်ပြခဲ့ကြပါတယ်။ဒါ့အပြင်စာတိုက်ကနေကြိုတင်မဲပေးတဲ့သူတွေလည်းရှိနေပါတယ်။အဲ့ဒီထဲမှာ Ohio ပြည်နယ် Cincinnati မြို့မှာရှိနေတဲ့မြန်မာနယ်ပွားအငိမ့်စားရဲအရာရှိဦးလာမြင့်လည်းပါဝင်ပါတယ
်။ကြိုတင်ပြီးတော့ပေးနိုင်တဲ့ဟိုမဲပေးပါမဲပေးတော့သူကဒီကနှမျိုးကြီးတော့စာလိုက်ကနေပြန်ပို့လို့လည်းရတယ်လူကိုယ်တိုင်လည်း Board of Election ရုံးမှာသွားပို့လို့ရတယ်ဒါမှမဟုတ် Drop box ဆိုရှိနေတယ်မှာလည်းစာလိုက်ပေါင်းလို့လည်းထည့်လို့ရပါတယ်အဲကျွန်တော်တို့ကြိုတင်လုပ်လိုက်တယ်ကြိုတင်လုပ်ပြီးတော့ကျွန်တော်ပို့တဲ့မဲဟာရပြီပြရပြီ track လုပ်လို့လည်းရတော့သူတို့ရလည်းရပြီအားလုံးဘာမှဟိုချွေးတက်မရှိလို့လက်ခံလိုက်ပြီဆိုတာအ အတိအကျရထားပြီပါ
ဒီနိုဝင်ဘာ3ရက်ရွေးကောက်ပွဲကကျယောဂါကာလပြင်ဆင်ထားတဲ့အပိုင်းကိုအငယ်ဘယ်လိုတွေ့ရလဲရှင
်စိုးရိမ်သောကတွေတော့ရှိတော့ရှိတာပေါ့လားမဲပေးမဲ့လူတွေအတင်းနဲ့ဒါမဲ့လို့ဒီကျမ်းမာရေးဝိညာဏတို့သက်ဆိုင်ရာအခါရတွေကလည်းအတတ်နိုင်ဆုံးတော့စိတ်ကြလုံးလုံးစွာနဲ့ယောဂါမခုဆက်အောင်ကြိုတင်ပြင်ဆင်မှုတွေလုပ်ထားတာတော့ရှိပြီးသားဆိုတော့အတော်တက်တက်တက်ကြွနေပါတယ်ခင်ဗျာယောဂါကိုကြောက်ရွံ့တဲ့အနေအထားတော့သိတွေ့ပါ
ဆိုတော့ဒီအခုကြိုတင်မဲပေးတဲ့အရေးအတွက်ကလည်းအမေရိကန်မှာအခုဆိုရင်ဟိုတန်50ကျော်သွားပြီဆိုတဲ့အပိုင်းပေါ့နော်လူတွေဒီကြိုတင်မဲပေးကြတဲ့အနေအထားမှာရောဒီကြိုတင်မဲတွေကစိတ်ချမှုရှိမလားကြိုတင်မဲပေးတဲ့အပေါ်မှာအကဲအမြင်ဘယ်လိုရှိပါလဲရှင
်ကျွန်တော်တော့ဒီရွေးချယ်တောက်ပွဲကျင်းပဘုတ်အဖွဲ့တွေဟိုလောကယုံကြည်ပါတယ်ဘယ်လိုက်ဘူးလောကမရှိနိုင်ဘူးလို့ပဲဖြစ်တယ်အမျိုးမျိုးတော့ပြောကြတာပေါ့နော်စာလိုက်ကပေးတာတွေကြိုတင်မဲပေးတာတွေကမတမာမှုဖြစ်နိုင်တယ်လို့ကျွန်တော်မဖြစ်ဘူးလို့ထင်ပါတယ
်။အလားတူနယူးယောက်ထက်ပြည်နယ်ဘာဖလိုမြို့ကအသေးစားစီးပွားရေးလုပ်ငန်းရှင်ကိုမင်းနိုင်ကလည်းသူတို့ပြည်နယ်ဘက်မှာကယောဂါကာလာကြားကလူတွေရွေးကောက်ပွဲကိုစိတ်ဝင်စားနဲ့ဆန္ဒမဲကြိုတင်ပေးနေကြတာတွေကိုတွေ့ရတယ်လို့အခုလို VOE ကိုပြောပါတယ်
။လူတွေကတော့စိတ်ဝင်စားနဲ့မဲပေးနေတာကြီးတော့စပြီးတော့မဲပေးနေကြတယ်ရှိတယ်။ဒီကိုဗစ်ကြောင့်ဖြစ်တဲ့အဲ့ပေါ်မှာဆက်ပြီးဝင်လူတွေလဲတော့မယ်လို့ပြန်ရပေမဲ့ကြိုတင်မဲပေးတဲ့မဲယုံတွေမှာလူတွေကတန်းစီပြီးပေးနေကြတာတွေလည်းတွေ့မိတယ်ဆိုတော့အခက်ခဲကြရရပဲသူပေးနေကြတာတွေတော့တွေ့မိတယ်ပေါ့နော
်အဲ့ညာမှာလေအခုဒီအမေရိကန်မှာမဲပေးတဲ့သူတွေတဲမှာလေဟိုမဲပေးပိုင်ခွင့်လို့ပြောအနေထားတွေပေါ့နော်တချို့ဒီအတိုင်းဝိုင်းတွေဟို immigrants တွေနောက်ပြီးတော့ဒီလူမဲအတိုင်းဝိုင်းတွေနောက်ဒီသူတပြင်ဒီ homeless တွေပေါ့နော်ဒီ ID မရှိတဲ့သူတွေဒီမဲပေးခွင့်ဆုံးရှုံးနေတယ်ဆိုတော့အနေထားမျိုးတွေပြောဆိုဆွေးနွေးတာတွေလည်းတွေ့ရပါတယ်ဆိုတော့အဲ့ဒီဘက်မှာရောလူတို့ရဲ့မဲပေးပိုင်ခွင့်အနေထားကိုဘယ်လိုရှိလဲရှင
်ဟုတ်တယ်အဲ့ဒီအခြေအနေတွေကတော့နေရာတိုင်းမှာရှိနေမှာပဲအာဒါကျွန်တော်နေရာနဲ့ပတ်ဝန်းကျင်မှာဆိုရင်ဟုတ်တယ်လူနဲ့လက်ဆွေတချို့ဟောဒါကကျွန်တော်လူအဲအလုပ်သဘောရလူအများကြီးနဲ့ဆက်ဆံနေရတယ်ဆိုတော့လူပေါင်းစုံနဲ့တွေ့နေရတယ်အဲ့ဒီမှာတချို့ဟောလူနဲ့လက်ဆွေတွေတချို့ဆိုရင်ဟောမဲပေးပါပေါ့သူတို့ကတော့ပေးလို့မရဘူးဟုတ်လားအဲ့မှာအံ့ဩတယ်ဟုတ်လားဘာဖြစ်လို့လဲသူကသူပြောဘူးတော့ဗောနော်သူ crying ဖြစ်ပြီးတော့သူထောင်ချဘူးတယ်အဲ့တော့သူကမဲပေးခွင့်မရှိဘူးထောင်းနေလွတ်လာပြီးလူမျိုးကောင်းကောင်းနေပေမဲ့သူမဲပေးပိုင်ခွင့်ကိုရုပ်သိမ်းကြီးခံထားရတယ်အဲသူ့လိုလူမျိုးတွေအများကြီးပေါ့ဒီလိုမဲပေးပိုင်ခွင့်ကိုရုပ်သိမ်းကြီးခံရတယ်ငါတို့ကပြစ်မှုနဲ့ထောင်ချဘူးလားဖြစ်တဲ့အတွက်ကြောင့်ငါတို့မဲပေးလို့မရဘူးဆိုတာမျိုးတွေလည်းရှိတယ
်လက်ရှိလူမှုဆန္ဒစစ်တမ်းကောက်ယူချက်တွေအရဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်က Republican သမ္မတလောင်းလက်ရှိသမ္မတ Donald Trump ထဲလူကြိုက်ပုံများနေတယ်လို့ဖော်ပြထားပါတယ်ရှင
်ကျမစုမမရှင်democracy ဖော်ဆောင်မယ်ဆိုတော့ NND ရသားဆိုရလက်ထက်ရခိုင်ပြည်နယ်တွင်းကတိမ့်ချီတဲ့ရခိုင်ပြည်သူတွေနိုင်ငံသားခွင့်ရေးဆုံးရှုံးပြီးမဲပေးခွင့်မရတော့မဲ့အခြေအနေဟာပြည်သူတွေအတွက်ကိုစားပြုဆုံးရှုံးရတော့မဲ့အနေအထားဖြစ်နေတယ်လို့ဒေသတွင်းအင်အားကြီးတိုင်းရင်းသားပါတီတစ်ခုဖြစ်တဲ့ရခိုင်မျိုးသားပါတီကပြောဆိုလိုက်တဲ့အကြောင်းစူးစီးတင်ပြပေးကြပါတယ်လုံလုံရင်းနဲ့ကာကွယ်ရေးရှုထောင့်အမြင်နဲ့တပ်မတော်ရဲ့အကြံပြုချက်ပေါ်အခြေခံပြီးလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိဆိုတဲ့အကြောင်းပြချက်နဲ့ရခိုင်ပြည်နယ်အတွင်းမြို့နယ်လုံးချို၉မြို့နယ်နဲ့အခြားမြို့နယ်တွေကကျေးရွာအုပ်စုတော်တော်များများမှရွေးကောက်ပွဲမကျင်းပတော့ဘူးဆိုတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ဆုံးဖြတ်ချက်ဟာတိမ့်ချီတဲ့ရခိုင်ဒေသခံပြည်သူတွေရဲ့မဲပေးပိုင်ခွင့်အခြေခံနိုင်ငံသားအခွင့်အရေးဆုံးရှုံးသွားတော့မယ့်အခြေကိုစိုက်သွားတယ်လို့ရခိုင်မျိုးသားပါတီ ANP ရဲ့ပြောခွင့်ရဒေါ်အေးနုစိန်ကဝေဖန်ပြောဆိုလိုက်ပါတယ်
လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲမဖြစ်ဘူးဆိုတာကိုပြသရရောက်ဘာလို့လဲဆိုတော့မင်းဆန္ဒပေးပိုင်ခွင့်ရှိသူတွေရဲ့ဆန္ဒအပြည့်အဝကိုမပေါ်ဆောင်နိုင်တဲ့နော်ဆွတ်တော်အခင်းချင်းတစ်ခုပေါ်ပေါက်လာလိမ့်မယ်အဲ့ဒီအနေအထားဟာမျှတမှုမရှိတဲ့ရွေးကောက်ပွဲရဲ့ရလဲဖြစ်တယ်လို့ပြောရပါမယ်ဒီ2020ရွေးကောက်ပွဲကိုဖြတ်တန်းမယ်လို့စီစဉ်ကြတဲ့ကောင်ကိုတစ်ချိန်ချိန်မှာဒီလိုအနေအထားမျိုးကိုကြုံလာနိုင်ရဲ့ဆိုတော့ကျူတင်ခံမှန်းပြီးတော့ညွှန်မှန်းထားတာရှိပါတယ်အခုလည်းပဲညွှန်မှန်းထားတာထက်ပိုတဲ့မျိုးနွေတွေကြီးတော့ရက်ွက်တွေပါပါသွားတယ်ဆိုတော့လေတကယ်တော့ခုမှပဲလုံလုံရေးကိုအကြောင်းပြပြီးတော့ရွေးကောက်ပွဲမလုပ်ဘူးဆိုရင်ပလဲဝလိုတိုက်ပွဲအကြီးကြီးဖြစ်နေတဲ့နေရာနဲ့အတန်ပလန်ပါတခုမှမထွက်တဲ့ပေါက်တော့လိုနေရာမျိုးတွေကိုလုံလုံရရပယ်လိုက်တဲ့ကိစ္စတွေနောက်စစ်တွေမှာအဲ့ဒီဂျန်ကော်ကျွန်းဝါဘူဆိုတာဟာနပခတိုင်းတိုင်းခုရဲ့အိမ်နောက်ဘက်ကနော်ကဲ့ရဲ့ကြီးရှိနေတယ်ကြီးရွာဆိုတော့အနာရအစိုးရရဲ့ပါတီဖြစ်တဲ့ MLD
နိုင်ခြင်းမရှိဘူးလို့ဒီမဲဆွဲစည်းရုံးရဲ့ကာလတလခွဲအတွင်းမှာကြေညာလိုက်တယ်ဆိုတာမျိုးကိုကျွန်တော်တို့တုံ့တက်ပြီးတော့ပြောပါတယ
်။ဆေးပဋိပက္ခတဲ့ကိုဗစ် -19 ရောဂါဘေးဒဏ်ပါဝင်တဘာဝဘေးဒဏ်ကိုပါရင်ဆိုင်နေရတဲ့တိမ့်ချီတဲ့ရခိုင်ဒေသခံတွေရဲ့နိုင်ငံသားခွင့်ရေးမဲပေးခွင့်ဆုံးရှုံးရတော့မယ့်အနေအထားဟာဒီမိုကရေစီစနစ်ပြတ်သုံးတဲ့လက္ခဏာလို့လက်ရှိလဲကြောက်တော်မျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်လက်ဖြင့်လာမယ့်2020ပြည်နှစ်ရွေးကောက်ပွဲမှာကိုယ်စားလှယ်လောင်းအဖြစ်ဝင်ရောက်အရှင်ပြိုင်အရွေးခံမှုပြင်ဆင်ခဲ့တဲ့ဦးထွန်းဝင်းကအခုလိုပြောပါတယ
်။တိုးတက်တဲ့ငင်းကျဲတဲ့ကျွန်တော်တို့လူပေါင်းတစ်ခုကိုတင်ဆောင်နေပါတယ်ဆိုတော့အထူးသဖြင့်ကျွန်တော်တို့ပြည်သူ့အစိုးရပါလို့ကျွန်တော်တို့ကြွေးကြော်ပြီးမှတက်လာတယ်ဒီ NLD အစိုးရလက်ထက်မှာဒီလိုပုံစံမျိုးတွေကိုစားပြုမှုကိုပါကြောက်သွားအောင်ဒီမိုကရေစီအနှစ်သာရတွေပြတ်သွားအောင်ဒီရွေးကောက်ပွဲဆိုတာကနိုင်ငံသားတိုင်းအဲ့ဒီနေ့အဲ့ဒီရက်တွေမှာကျွန်တော်တို့အကုန်လုံးတန်းတူညီမျှကျွန်တော်တို့အခွင့်အရေးရကြမယ်နေ့မှာဟိုပေးလိုက်တဲ့ခါကျတော့ဘုံအစိုးရကဒီပြည်ထောင်စုအစိုးရဥပိ္ပခပြုထားတယ်ဆိုတော့ခင်စားမှုတွေပိုပြီးခိုင်မာသွားစီ
ရခိုင်ပြည်နယ်တွင်းမှာရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိလို့ကြေညာခံရတဲ့မြို့နယ်တွေကတော့ပေါတော်ပုံနှကျုံရသေးတော်ပူးစီတော်မောင်းတော်ကြောက်တော်မင်းပြမြေပုံမြောင်းမြို့နယ်စားတဲ့မြို့နယ်ပေါင်း9မြို့နယ်စလုံးနဲ့ကြောက်ဖြူအန်စစ်တွေတောင်ကုန်းမြို့နယ်တွေကရက်ွက်ကျေးရွာအုပ်စုအလိုက်အသေးစိတ်အမည်စင်းတွေကိုရွေးကောက်ပွဲကော်မရှင်ဘက်ကအောက်တိုဘာလ16ရက်နေ့ကနိုင်ငံကိုသတင်းထုတ်ပြန်ထားတာဖြစ်ပါတယ်ရှင်ကျွန်မဆုမုံပါ
စင်တော်ဝင်းမင်ပါပုဂ္ဂလိကဆေးရုံနဲ့တခွဲကန်းတွေမှာကိုဗစ်စစ်ဖို့နဲ့ကုသဖို့ညှိနှိုင်းချတာကိုခွင့်ပြုလိုက်ပြီလို့ကျန်းမာရေးနဲ့အောက်ဆက်ဝန်ကြီးကပြောခဲ့တဲ့အပေါ်ဝန်ကြီးဌာနပြောခွင့်ရကိုမေးရမှာဒေါက်တာသန်းနိုင်စိုးကအခုလိုဆက်ရှင်းပြပါတယ
်။ဒါတော့ဒီညှိနှိုင်းတော့မှာဒီကတော့သုံးပြီးရသေးရုံလေးကိုကျွန်တော်ကဒူနာပေါ့နော်။တောက်လျှောက်ပြီးတဲ့အတိုင်းမျိုးပြန်ပြီးတော့ဆောင်ရွက်စီစဉ်တာပေါ့ကြာ။ဒီဘက်ကကျွန်တော်တို့ဒီ NCD နဲ့ပတ်သက်တဲ့အတိုင်းမျိုးပေါ့နော်။ဒီကိုဗစ် negative တွေပေါ့ဒါတို့ဝင်များလဲခုလာနိုင်တယ်။ဒါတို့တစ်ခါကဒီပုံပြီးကစစ်ဆန်နဲ့ပေးနေတယ်ပေါ့နော်။ဒီ primary care ပေါ့ဒီနေရာကဒီ GP စစ်ဆန်နဲ့ပုံပြီးကစေဝင်ပေးနေတယ်ပေါ့နော်။ဒါတွေပြန်လဲရှင်းတန်းလာနေကြ။ကျွန်တော်တို့ဒီဆေးရုံမှာရှိတဲ့ကျွန်တော်တို့ developer တွေပေါ့ကိုဗစ်ကော communicate ရော non communicate ရောထမ်းနေရတယ်ပေါ့။ဒီအားကြီးတက်တာတော့ပါတယ်ပေါ့နော်။ဒီနေ့တနင်္လာနေ့ဒီနေ့ပြန်သွားယူသွားတယ်ပေါ့နော်ကိုရီးယားချင်းပြန်သွားနိုင်တယ်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဒီနေ့ရမှာကိုဗစ်ရှိမရှိအမြန်စစ်ဖို့လူလာတာပေါ့ဆရာနော်ပုဂ္ဂလိက
ဆက်ရမှာပေါ့ညာကျွန်တော်ကဒီ rapid test kit ကတော့တုံးရတယ်ဒီ rapid test kit ဆောင်ရတယ် positive နော်ပုဂ္ဂလိကဆေးရုံနေကျွန်တော်တို့ဘက်ကိုပြန်သွဲမလားအဲ့တော့ပုဂ္ဂလိကတွေဘက်က RDA နဲ့ဆက်ပြီးတော့အများကြီးဆွဲလာနိုင်တယ်ဒီမှာလုပ်ကိုကျွန်တော်တို့ဘက်ကခံနိုင်မှာပေါ့နော်ဒါကြောင့်ဒါမှမဟုတ်ဘူးဆိုရင်ပုဂ္ဂလိကဆေးရုံတွေကဒီမှာလေဒီဆေးရုံကြီးကြီးရှိတယ်။အဲဒီ900လောက်ဒီစာနေဆေးရုံကြီးရှိတယ်။အဲဒီလိုဆေးရုံကြီးရနေပြီးတော့ပြန်ပြီးတဲ့အခါကျတော့တို့ဆေးရုံတွေပေါ့နော်ဒီဇိုင်းလေးတဲ့ hospital ရှိပြီးသတ်မှတ်ပြီးတော့အဲဒီမှာတို့ကိုဗစ်လိမ္မာတွေကျွန်တော်ပုဂ္ဂလိကဆေးရုံအခြေအနေပေါ့နော်ဆော်ရလို့တဲ့အနေနဲ့ခါမလာပေါ့
ဟုတ်ကဲ့ဆေးဒါတော့အမြန်စစ်လို့ပိုးတွေ့ခဲ့ရင်ပေါ့နော်တကယ်လို့များပိုးမတွေ့ခဲ့ရောဆရာကြီးဒီအမြန်စစ်တဲ့နီးကအားနဲ့ချက်တစုံတရာ
အဲ့တော့ ID negative ဖြစ်နေတယ်လေလွတ်နိုင်တဲ့ခါကြီးဖြစ်ပေါ့နော်လက္ခဏာမပြပြီးဆင်းရဲလက္ခဏာပြပြီး6ရက်ဆိုတဲ့ဟာကတော့ ID negative ဖြစ်နေတယ်လက္ခဏာပြီးလာရဲ့လက္ခဏာတွေရှိနေတယ်တိတ်ခါနေပေါ့နော်အဲ့ဒါကြောင့် confirmation test ထုတ်တာပေါ့အဲ့တော့ဒီနေ့အားဖြင့် PCR တောင်းရမယ့်ဟာကြီးရှိတာဟုတ်တယ်အပီစီအတော့အမယ်ဆိုရင်ဒါကျွန်တော်တို့ NLC အနေနဲ့ဒီ PCR ကိုတောက်တောက်ဖြစ်နိုင်တာဒါမှမဟုတ်ဒီပုံပြီးက system ထဲမှာရှိတဲ့ရခွဲကန်းပေါ့နော်ဒါအပြင်မှာဒီ professional တခွဲကန်းအကြီးကြီးကိုဖွင့်ထားရှိရဲအဲ့ဒီနေရာမျိုးတွေမှာ PCR အသုံးပြုရခါကျတော့ accreditation ပေါ့နော်ဒီ virtual accreditation patient accreditation တို့လို့သူကဒါမျိုးကို confirmation test တွေလုပ်နိုင်တာပေါ့နော်အဲ့ confirmation test ထုတ်ပြီးတဲ့ဒီနာကိုလည်းခုနပြောရဲပေါ့နော်ဒီကနေ ATU ရော ICU ရောစာရိတ်တွေထိုးထားရေပေါ့နော်ခုနတို့ရဲ့ဒီဇိုင်းလေးရဲ့ policy တွေမှာထားနိုင်တာပေါ့ဒါကြီးကကျွန်တော်ပုံလိကကျမရဲ့ဖွဲ့ဒီနေ့ရှင်းရမှာရှိရဲကျွန်တော်ကအဲ့ဒါကြီးဒီမဲ့ရလာရင်ဘယ်လိုပူပေါင်းဆောင်ရွက်မယ်ဆိုတော့အတူတူရဲ့ကျွန်တော်အကြီးကြီးရှိဖို့လိုတယ်ဒါပုံလိကကျတော့ဝေဆောင်ကားတို့ပြေးဖို့လိုတာကြောင့်ရှိမှာပေါ့အဲ့ဒါကျတော့ဒူနာရီဘက်ကတက်ကကြီးမဲ့မှုပေါ့နော်ဒါရင်လည်းရဖို့လိုတယ်သူ့အစီအဝါတက်နိုင်နေများတော့အကုန်လုံးပေါ့နော်ကိုဗစ်ဒီနာရီအကုန်ပြီးပဲပေါ့နော်အဲ့တော့အလျာနဲ့ဆက်ကြဒီ barricade active အရာပေါ့နော် business area ခုနစဉ်းစားမယ်အတိုင်းအများကြီးပေါ့နော်
ဟုတ်ကဲ့ဆရာအဲ့တော့အခုလို့ public ဆေးရုံတွေဘက်ကဒီ covid နဲ့ပတ်သက်ပြီးလက်ခံဆောင်ရွက်ပေးလာနိုင်ရင်အစိုးရဆေးရုံတွေဘက်မှာဝင်ပြတာကိုသက်သာစေတာဖြင့်အခြားရောဘယ်လိုအကျိုးရှိနိုင်လဲဆရာ
ICU ဒူနာတွေအများကြီးစောင့်ရှောက်မှုပြင်းနေတယ်ဆိုရင် ICU ဒူနာတွေကဒီကဲကောင်းကောင်းရမယ်သူရဲ့ဒီစိတ်ချက်ကြီးတွေပေါ့နော်ဒါတွေထိန်းထားနိုင်တယ်ဆိုရင် covid တကယ်လို့ပုံရဲတော့မှာဒီနိုင်ငံဒီဘောင်းနဲ့မချခံနိုင်ရှိပါတော့
အဲဒါမျိုးတွေရတယ်ကျွန်တော်ဒီနှုတ်ကြတင်ပြီးချက်ချင်းမှာရေးကြည့်ရတာပေါ့နော်အဲကျွန်တော်နေတော့အခုရင်ပင်စပယ်တော့ဖြစ်တယ်ဒါပေမဲ့ဒီဟာကိုအလုံးလုံးဆိုင်နေလက်ကနေဆိုတော့ modest open ပြီးတော့ဒါလေးကတော့ကျွန်တော်ပြောပြီးရပါတော့ဒီ pandemic disease ရဲ့ transmission ဆိုတော့ effectivity နဲ့ virulence ပေါ့ဒါကိုလည်းကျွန်တော် short တော့လို့မရ
ဟုတ်ကဲ့ဆရာအဲ့တော့မူအားဖြင့်တော့ပုဂ္ဂလိကဆေးရုံတွေကိုဒီ covid စစ်ခွင့်ပြုလိုက်ပြီးဒါပေမဲ့ NDA ကင်းအောင်နဲ့နောက်ဆရာအရင်ကပြောခဲ့တဲ့ဒီစစ်ပီးပိုးတွေ့တဲ့ဇူနာတွေနဲ့နောက် contact တွေပါလိုလာမှာပေါ့ဆရာနော်သူတို့ကိုဘယ်လိုဆက်လုံမဲ့ကိစ္စဒီလုပ်ငန်းစီတစ်ခုလုံးအသေးစိတ်ကိုပြင်ဆင်နေရတဲ့အခါကျတော့အချိန်ကာလအဖြစ်ရောဆရာဘယ်လောက်
ဟုတ်စစ်နေရင်ကိုစပြီးတော့အဲ့ဒါဆေးရမဲ့ကိစ္စပေါ့ဆရာစစ်ပြီးရတယ်နောက်ကသုံးအောင်လိုက်တယ်အဲ့လိုမလိုက်နိုင်နေတယ်တော့စစ်တဲ့ဟာမလွယ်ဘူးဆရာဒါပေမဲ့ပြမပါဗျာကြာကြင်မှာဒီဟာနေတယ်သွားပါပါဆရာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာကျွန်တော်ဝင်မှာ
မင်္ဂလာပါရှင်ကမ္ဘာတရေနေထဲမှာရေတောဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကနေကြိုဆိုပါရစ်ကျွန်မအင်ဂျင်နိုင်ပါမြန်မာကရခိုင်လက်နက်ကိုင်ဖွဲ့ရဲ့ရွေးကောက်ပွဲဆန့်ကျင်ရေးနီးပြူဟာများအချိန်မြင့်လာခြင်းဆိုတဲ့ခေါင်းစဉ်နဲ့ Asia Times မှာ David Scott Mathiasen ရေးသားထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြကြပါမယ်။တိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်မှာ November 10ရက်နေ့ရွေးကောက်ပွဲမတိုင်ခင်နိုင်ငံရေးအစိုးရဝါဒအချိန်မြင့်တက်လာရမှာမကြသေးခင်ရက်ပိုင်းတွေကအာဏာရ NLD ပါတီကိုယ်စားလှယ်လောင်း၃ဦးကိုပြန်ပေးဆွဲဖမ်းဆီးခေါ်ဆောင်ခဲ့တဲ့လို့ရက်ကတာဒကပြနေတယ်လို့ဆိုပါရယ်။အော်တိုဘာလ14ရက်နေ့ကတောင်ကုန်းမဲဆန္ဒနယ်မြေကဝင်ရောက်ရှင်ပြိုင်မဲ့ပြည်내လွတ်တော်ကိုယ်စားလှယ်လောင်းဦးမင်းအောင်ပြည်သူလွတ်တော်ကိုယ်စားလှယ်လောင်းဒေါ်နီနီမေမြင့်နဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်လောင်းဒေါ်ချစ်ချစ်ချောတို့တပ်ဆိုင်ရာနယ်မြေမှာမဲဆွယ်စည်းရုံးရေးဆင်းနေခြင်းရန်မြေကျွန်းဘက်ကိုဆက်လီနဲ့ပြန်ပေးဆွဲခံခဲ့ရတာဖြစ်ပါတယ်NLD ကိုယ်စားလှယ်လောင်းတွေကိုဖမ်းဆီးခေါ်ဆောင်သွားတဲ့အကြောင်းရင်းနဲ့ပတ်သက်လို့ AA လက်နက်ကိုင်အဖွဲ့ရဲ့နိုင်ငံရေးအဖွဲ့အစည်းဖြစ်တဲ့ ULA ရခိုင်အမျိုးသားအဖွဲ့ချုပ်ကထုတ်ပြန်တဲ့ရှင်းလျားတဲ့ကြေညာချက်မှာရခိုင်ပြည်သူလူထုနဲ့ရခိုင်တော်လှန်ရေးအကျိုးကိုရှေ့ရှုပြီးရိုးသားမှုမရှိတဲ့ NLD အဖွဲ့ဝင်၃ဦးကိုမလွဲမရှောင်သာပဲခေါ်ဆောင်ခဲ့ရတာဖြစ်တယ်လို့ဖော်ပြထားပါတယ်။သူတို့၃ဦးကိုစစ်ဆေးမေးမြန်းဖို့ခေါ်ယူထားတာဖြစ်ပြီးအချိန်နှီးလိုအပ်ချက်အရကာလတစ်ခုအထိထိမ့်သိမ်းစစ်ဆေးသွားမယ်လို့ဆိုပါတယ်။လွန်ခဲ့တဲ့နှစ်နှစ်အတွင်းအေးအေးရခိုင်တပ်ဖွဲ့ဟာသူတို့ရဲ့ပြန်ပေးဆွဲဖမ်းဆီးခေါ်ဆောင်မှုတွေကိုစစ်နည်းဗျူဟာအဖြစ်တင်းတင်းကြပ်ကြပ်အသုံးချခဲ့တယ်လို့ဆိုပါရယ်အခုဖမ်းဆီးခဲ့တဲ့ဖြစ်ရာဆိုရင်လေရွေးကောက်ပွဲမလုပ်နိုင်တဲ့နေရာတွေနဲ့ပတ်သက်လို့တည်ထောင်စုရွေးကောက်ပွဲကော်မရှင်ကမချေညာခင်နှစ်ရက်အလိုမှာဖြစ်ပါရယ်အခုလိုအေအေဖွဲ့ရဲ့ဖန်ဆီးခေါ်ဆောင်မှုတွေဟာပြည်ရင်းစစ်မှာလက်နက်ကင်တပုံတွေကျင့်သုံးလေးရှိတဲ့နီးလန်းတွေကိုအမျှော်မြင်ရှိရှိထည့်သွင်းမစင်စားပဲလစ်လျူပြူတဲ့ရလက်ဖြစ်တယ်လို့ဆိုပါရယ်အေအေအဖွဲ့ဟာသူတို့ရဲ့ဖန်ဆီးခေါ်ဆောင်တဲ့နီးဗျူဟာကိုအရင်ကအရက်သားတွေနဲ့နိုင်ငံသားတွေကိုပိတ်မှတ်ထားခဲ့ပြီးအခုတော့အစိုးရနဲ့အစိုးရလူလားထောက်ခံသူတွေကိုပိတ်မှတ်ထားလာခဲ့တယ်လို့ဆိုပါရယ်နောက်ပြောင်းလဲကတော့ရွေးကောက်ပွဲနဲ့ဆိုင်တဲ့အကြမ်းဖက်မှုတွေကိုရှောင်ကျဉ်ပြီးရွေးကောက်ပွဲမှာပါဝင်မဲ့ပုဂ္ဂိုလ်တဦးချင်းစီနဲ့ပါတီတွေကိုပိတ်မှတ်ထားလာတာဖြစ်တယ်လို့ဆောင်းပါးမှာရေးသားထားပါရယ်ရှင်
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပဖို့သတင်းပတ်အနည်းငယ်ပဲလိုလိုတဲ့အချိန်မှာပဲပထမဆုံးအချိန်မဲပေးခွင့်ရမယ့်လူငယ်တွေကြားမျှော်လင့်ချက်တွေစိုးရိမ်စိတ်တွေနဲ့ရှိုးထွေးနေတာကိုတွေ့ရပါတယ်။ကဲ့ယောဂါနဲ့ကြုံနေရချိန်မှာပဲရွေးကောက်ပွဲကျင်းပဖို့အခြေအနေမပေးဘူးဆိုပြီးပယ်ဖျက်လိုက်တာတွေလည်းရှိနေတာကြောင့်လူငယ်မဲဆန္ဒရှင်တွေကြားသဘောထားတွေအမျိုးမျိုးရှိနေကြတာပါ။ရွေးကောက်ပွဲပေါ်ပထမဆုံးမဲပေးခွင့်ရမယ့်လူငယ်တွေရဲ့သဘောထားအမြင်တွေကိုတော့ဒီတစ်ပတ်သတင်းထောက်မှတ်စုအစီအစဉ်မှာကျွန်မအိန္ဒနာထွန်းကပြောပြပါမယ်။ကဲ့ယောဂါကာလာကျင်းပမဲ့ရွေးကောက်ပွဲနီးလာတာနဲ့အမျှပထမဆုံးအကြိမ်မဲပေးခွင့်ကိုအသုံးချဖို့လူငယ်တွေကြားစိတ်အားထက်သန်နေကြသလိုမကြီးမရအခြေအနေတွေအပေါ်စိတ်ပြက်လက်ပြက်ဖြစ်နေသူတွေလည်းရှိနေပါသေးတယ်။ ရွေးကောက်ပွဲမှာကိုနှစ်သက်ရာကိုစလဲကိုကိုယ်တိုင်ရွေးချီခွင့်ရမယ့်အခွင့်အရေးကိုပထမဆုံးအကြိမ်အသုံးချရမှာဖြစ်တာကြောင့်မဖြစ်မနေမဲပေးမယ်လို့ပြောတဲ့သူကတော့ပြည်မနာမျိုးနေကကိုဆိုးတီဟာပ
ါဒီထက်လိုက်တဲ့မဲတမဲရလည်းမမသားဘူးလေတော့မှတာဝန်ရှိရပါတော့လူငယ်တယောက်နေနဲ့အဲဒီကောင်ရဲ့တာဝန်ရှိရဆိုတော့ကျွန်တော်တို့မဲဟိုတော့ကျွန်တော်သိချာသိသိပြီးရောပေါ့နော်ကျွန်တော်တို့ရွေးချီလိုက်တဲ့အမှန်ကန်မှုတော့လိုပါပေါ့နော်အဲကြောင့်ဒီကောင်တို့မဲပေးဖို့အရေးကြီးပါတယ်ခင်ဗျာဟုတ်ပါဘူးဘလို့ကြောင့်မဲပေးတယ်လဲဆိုပေပေါ့ကျွန်တော်တို့တော့ပြရတဲ့မဲကြောင့်ကျွန်တော်နောက်တက်လာမယ်အစိုးရပေါ့နော်ကျွန်တော်တို့ဘာဖြစ်လန်းနေပြနေတော့ကျွန်တော်မှမျှော်လင့်ချက်တွေရှိရပေါ့နော်အဲရှိတတ်ပြီးရောကျွန်တော်တို့ဘာညာဟိုတိုးတက်မှုဖြစ်လာနိုင်မယ်ကျွန်တော်ဘွားတော့ကျွန်တော်ဘွားမှုဟိုဒီနိုင်ငံအတွက်ပေါ့နော်နိုင်ငံမှုတိုးတက်မှုအဲအားနိုင်ငံအနေနဲ့ရှင်လိုက်ရင်ကျွန်တော်နိုင်ငံအဖွဲ့အစည်းကပေါ့ဖွံ့ဖြိုးတိုးတက်လာအောင်တော့ဟိုဘယ်လိုလဲတိုးတက်လာအောင်လုပ်နိုင်မယ်ကျွန်တော်ယုံကြည်ရဗျာကျွန်တော်အားကြောင့်ကျွန်တော်ဒီမဲတမဲကတော့နိုင်ငံသားတယောက်အနေနဲ့ကတော့အဲမဲတမဲအနေနဲ့ရေးကြည့်ရလို့ကျွန်တော်ပြောချင်ပါတယ်ခင်ဗျဟုတ်
သူလိုပဲနိုင်ငံသားတယောက်ရဲ့အခွင့်အရေးနဲ့တာဝန်ကိုအသုံးချခွင့်ရဖို့မျှော်လင့်နေသူကတော့ပြည်မနာမျိုးနေရာမှာစိမ့်ပူပူနိုင်ဖြစ်ပါတယ်
။ဒီပဲကြပဲမယ်တိုင်းပြည်တဲ့တောင်းရင်သွားနိုင်လေ။အားကြောင့်ဒီမဲကောင်ရောင်းယူပြရတယ်။ဒီမတို့အနာဂတ်ကိုမတို့တိုင်းပြည်နာတော့ဘောအတွက်လဲဟိုဘောတော့တော့ဘာစစ်စာစဉ်းစားပြီးတော့ပြည်တဲ့နေပေါ့။ဒါပိုင်းညီမတို့ညီမတို့ပညာရေးရောလုပ်ပိုင်ဆောင်ရမ်းနေအားလုံးအတွက်ကြားရသွားဖို့အတွက်လဲဆောင်ရရောင်းယူပြရပေါ့။ဒါကြောင့်မဲကိုတည်စားလေးစဉ်းစားလေးပြည့်စစ်ပါတော့။
လာမယ့်ရွေးကောက်ပွဲမှာမဲပေးခွင့်ရှိသူ38တန်းကျော်ရှိမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကခန့်မှန်းထားပြီးအသက်16နှစ်ပြည့်လို့ပထမဆုံးမဲပေးခွင့်ရှိသူအရေအတွက်က5တန်းကျော်ရှိပါတယ်။ဒါပေမဲ့လည်းတိုင်းနယ်ပြည်နယ်6ခုကမဲဆန္ဒနယ်မြေတချို့မှာလွတ်လပ်မြတ်တဲ့အခြေအနေတွေမရှိတာကြောင့်မဲဆန္ဒရှင်တန်းကျော်မဲပေးခွင့်မရမဲ့အခြေအနေနဲ့လည်းရင်ဆိုင်နေရတာပါ။လက်နက်ကင်ပဋိပက္ခတွေကြောင့်လုံခြုံရေးစိုးရိမ်ရတဲ့အခြေအနေအောက်မှာရွေးကောက်ပွဲကျင်းပမယ့်အစီအစဉ်ကိုဖျက်သိမ်းထားရတဲ့ရခိုင်ပြည်နယ်အမ်းမြုံနယ်ကမှစိုးစံနာလေးကတော့ပထမဆုံးအကြိမ်မဲပေးနိုင်မယ့်အခွင့်အရေးဆုံးရှုံးရမှာဖြစ်တဲ့အတွက်စိတ်ပြက်လက်ပြက်ဖြစ်နေပါတယ်
။ဖတ်ဆိုင်ဗုဒ္ဓတရားအနေနဲ့မပြောချင်လဲဆိုတော့ဒီပေါ့နော်အဲမိန်းလာဆောင်ရွက်နေ့လက်ချက်မဲ့ဒီရွေးချယ်ရေးဆောင်ရွက်သူတို့သားတိတ်ဆုံးတော့သူခံစားရတယ်ဘာလို့လဲဆိုတော့သူတို့သားတိတ်ဆုံးတော့ဆိုတော့ကိုယ်ကမုန်းဆုံးမဝါနေပဲကျန်ခဲ့ရမလို့လို့ကိုကအပြူပွားနေပဲပြက်ဖြစ်ရမလို့အဲ့လိုမျိုးဖြစ်သလိုခံစားရတယ်အခုကမဲပေးမဲ့ရေးကလည်းရွေးပြီးပြီကိုနာမည်ကလည်းမဲဆင်းမှာပါပြီးတော့ပြီကိုရဲ့မဲပေးမဲ့အခွင့်အရေးကိုလည်းကိုကအသုံးချမယ်လို့စိတ်ကူးပြီးပြီအဲ့ဒီအချိန်မှပဲမဲရမပေးရတော့ဆိုတော့ကိုရဲ့ညှော်လေးချက်တွေအိမ်မက်တွေကြောက်ဆုံးသွားလို့ခံစားရတယ်
။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်အရရခိုင်ပြည်နယ်မှာအခုဆိုရင်မြို့နယ်၄ခုမှာပဲရွေးကောက်ပွဲကိုအပြည့်အဝကျင်းပနိုင်တော့မှာပါ။ရွေးကောက်ပွဲကျင်းပခွင့်ရမယ့်ရခိုင်ပြည်နယ်မန်အောင်မြို့နယ်ကကိုခန့်ဝေလင်းကတော့ပထမဆုံးအကြိမ်မဲပေးခွင့်ရမယ့်လူငယ်တယောက်အနေနဲ့လာမယ့်ရွေးကောက်ပွဲကနေအပြောင်းအလဲတွေထွက်ပေါ်လာဖို့လည်းမျှော်လင့်နေပါတယ်
။ပထမဆုံးမဲပေးမယ့်လူတယောက်အနေနဲ့စံစားချက်ကတော့ကျွန်တော်တို့လာမယ့်2020ရွေးကောက်ပွဲမှာစစ်မှန်တဲ့အဆိုရတရားကိုလိုချင်တာ၊ပြည်သူတွေအတွက်ကြည့်ရတဲ့အဆိုရတရားကိုလိုချင်တာ၊ကျွန်တော်တို့အထူးသဖြင့်တိုင်းသားဒေသတွေကိုကြည့်ရတဲ့အဆိုရတရားကိုလိုချင်တာ။ပြီးတော့ဘာကြောင့်မဲပေးရလဲဆိုတော့ကျွန်တော်ပြောတဲ့အတိုင်းပဲအကြောင်းလေးတစ်ခုလိုချင်တာကျွန်တော်တို့ကကျွန်တော်တို့တိုင်းသားတွေကတကယ်ကြောင်းလဲမှုလိုချင်တာကျွန်တော်တို့နှစ်တည်းအများကြီးဖြတ်သန်းလာခဲ့ရပြီကျွန်တော်တို့တိုင်းသားတွေပေါ့မတရားမှုတွေခိနှိမ်မှုတွေအနိုင်ကျင့်မှုတွေတရားမျှတမှုရှိတာလည်းအများကြီးခံရပြီအဲဒါကြောင့်ဒီ2020ရွေးကောက်ပွဲမှာကျွန်တော်တို့တိုင်းသားတွေအနေနဲ့တောင်းမွန်တဲ့ဆုရတရားပြည်သူတွေကိုကြည့်ရဆုရတရားတိုင်းသားတွေကိုကြည့်ရဆုရတရားကိုလိုချင်လို့မဲ့ပေးရအောင်လို့ကျွန်တော်ကတော့ပြောတယ်
ကိုဗစ်ကရောဂါကူးစက်မှုတွေကြောင့်သွားလာလှုပ်ရှားမှုတွေဆက်လက်ကန့်သတ်ထားရတဲ့အချိန်မှာကျင်းပမဲ့ရွေးကောက်ပွဲဖြစ်တာကြောင့်စိုးရိမ်မှုတွေလည်းရှိနေပါတယ်။ရွေးကောက်ပွဲတာဝန်ရှိသူတွေကတော့ကတ်ရောဂါကာလကျင်းပမဲ့ရွေးကောက်ပွဲမှာအန္တရာယ်ကင်းကင်းမဲပေးနိုင်အောင်ပြင်ဆင်နေတယ်လို့ပြောဆိုထားပါတယ်။ဂျပန်နိုင်ငံမှာကြောင်းတက်နေတဲ့ကိုကျော်ဆန်းဟင်းကတော့ကတ်ရောဂါကြောင့်ကျောင်းတွေနားထားရလို့မြန်မာနိုင်ငံကိုပြန်ရောက်နေတော့ကြုံရတဲ့ရွေးကောက်ပွဲမှာရောဂါကူးစက်မဲ့အန္တရာယ်ကိုစိုးရိမ်နေမဲ့လည်းမဲပေးဖို့စိတ်အားထက်သန်နေပါတယ်။နိုဝင်ဘာလ၈ရက်နေ့မှာကျင်းပမဲ့အထွေထွေရွေးကောက်ပွဲမှာနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလလှတ်တော်ကိုယ်စားလှယ်တွေဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပြီးတော့မဲပေးခွင့်ရှိသူက38တန်းကျော်ရှိမယ်လို့ရွေးကောက်ပွဲကော်မရှင်ကသတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းကက်ယောဂကာလအသွာလာကန့်သတ်ထားတာကြောင့်ရွေးကောက်ပွဲလုပ်ငန်းစဉ်မှာထိခိုက်နိုင်တယ်လို့ခန့်မှန်းနေကြသလိုပထမဆုံးအကြိမ်မဲပေးခွင့်ရမယ့်လူငယ်တွေမဲပေးခွင့်ဆုံးရှုံးမှာရွေးကောက်ပွဲမှာပထမဆုံးအကြိမ်ရှင်ပြိုင်ကြမယ့်လူငယ်တွေအခွင့်အရေးထိခိုက်မှာစိုးရိမ်ရတဲ့အခြေအနေတွေရှိနေတယ်လို့လည်းအကဲခတ်တွေကသတိပေးနေတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းထောက်မှတ်စုအစီအစဉ်မှာတင်ပြလိုက်ရပါတယ်ရှင်။ကျွန်မအိတ်တနာထွန်းမရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်။မင်္ဂလာပါတော့ရှင်များရှင်ကျွန်မတင်ကီထိုက်ပါ
စီးပွားရေးလုပ်ငန်းတွေပုံမှန်မလဲပတ်နိုင်တဲ့ကဗေးကာလအတွင်းလုပ်ငန်းရှင်အတော်များများကလူမှုကွန်ရက် Facebook ပေါ်ကနေဒိုင်းရိုက်လွှင့်ရောင်းချမှုလိုမျိုးဈေးကွက်ထိုးပေါက်လာတာကိုခက်မြန်မြန်ပြောင်းလဲလာနေကြပါတယ်။ဒီအပြောင်းလဲကကဗေးအလွန်စီးပွားရေးလုပ်ငန်းအခင်းအကျင်းတွေအထိပြောင်းလဲသွားနိုင်ပါပြီလားဆိုတာကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာစူးစီးတင်ပြထားပါတယ်ရှင်။ဘေးကာလအတွင်း Facebook လူမှုကွန်ရက်သုံးပြီးဓာတ်ရိုက်လွှင့်ရောင်းချနေကြတဲ့အထက်မှာတိန့်ရာနဲ့ထောင်နဲ့ချီအရောင်းဝယ်ဖြစ်တယ်လို့ဆိုကြတဲ့ငွေပိုမှဝယ်စားလေရှိတဲ့လက်ဝယ်ရတနာဈေးကွက်ကအတော်လေးထင်သာမြင်သာဖြစ်လာပါတယ်
။ကျန်းမြသဘောဖြင့်ပြောမယ်ဆိုလို့ရှိရင်တော့အခုကရတနာလုပ်ငန်းကောင်းတယ်ဆိုရင်ဒါစီးပွားရေးလုပ်ငန်းကမှပြီးမှအဆင်ပြေတယ်လို့ပြောလို့ရတယ်ပေါ့နော်။တခြားလုပ်ငန်းတွေလည်းကောင်းနေလို့ဒါရတနာဝယ်နိုင်တာပေါ့နော်။အဲ့ဒီသဘောကိုလည်းဟိုတွက်ဆလို့လည်းရပါတယ်ရှင့်
။မန္တလေးအခြေဆိုင်ဒဇင်ပန်းဆင်ရွှေရတနာဆိုင်ရှင်ဒေါ်စုမွန်တို့ပါသူကတော့ Facebook ကနေလက်ဝတ်ယတနာတွေစာရောင်းတာသတင်းနှစ်ပတ်လောက်ပဲရှိသေးပေမဲ့စိုင်ဖွင့်တဲ့အချိန်တုန်းကထက်တောင်မှအရေးအတွက်အားဖြင့်အယောင်းသွက်တယ်လို့ပြောပါတယ်
။ကျမတို့ရောင်းတဲ့ပစ္စည်းတွေဆိုလို့ရှိရင်အခု200 300ပတ်ဝန်းကျင်လောက်ကိုရောက်သွားပြီပေါ့နော်။ဒီနှစ်ပတ်အတွင်းမှာပဲဒီလအတွင်းမှာပဲကျမတို့ပစ္စည်းအခု200 300လောက်ထိရောင်းနေရပါတယ်။နောက်တစ်ခုကဒီလိုမျိုးတောင်းကနန်းလေးတွေပဲအရင်ရောင်းတဲ့ခါမှာကျမတို့မှာအမြတ်အားဖြင့်တော့နည်းပါတယ်။ဒါပေမဲ့အမြဲတမ်းအလုပ်ဖြစ်နေတော့ကိုယ့်ရဲ့ brain ဆရာတွေကိုအလုပ်ပေးနိုင်တယ်။နောက်တစ်ခုကကိုယ့်ရဲ့ကြောက်သွေးဆရာတွေအလုပ်ရတယ်။ကိုယ့်စီကိုအမြဲတမ်းသွေးနေတဲ့ကြောက်ရောင်းဝယ်လုပ်တဲ့ကလေးတွေလူငယ်တွေအလုပ်ရတယ်
။ Facebook မှာနိုင်ငံကျော်ရုပ်ရှင်မင်းသမီး Academy ထက်ထမိုးဦးရဲ့လက်ဝတ်ယတနာတင်ဆက်ရောင်းချမှုဟာဆိုရင်လေကျောင်းမြတ်ယတနာလုပ်ငန်းကြီးတစ်ခုလုံးအတွက်အကျိုးရှိစေတာလို့ဒေါ်စုမွန်တိုးကရှုမြင်ပါတယ်။ကျောင်းမြတ်ယတနာလုပ်ငန်းမှာအရောင်းအဝယ်တက်လာတာကြောင့်လုပ်ငန်းနယ်ပယ်တဲ့ကလူတွေအတွက်လည်းကပ်ဘေးကာလအတွင်းအလုပ်အကိုင်တွေရစေတာဖြစ်ပါတယ်။လက်ဝတ်ယတနာလုပ်ငန်းကဏ္ဍတစ်ခုတည်းတည်းမဟုတ်ပါဘူး။စားတောက်ကုန်လုပ်ငန်းတွေအချက်အပြုတ်လက်ရာအကောင့်သူတွေရဲ့တပိုင်းတနိုင်ချက်ပြုတ်ရောင်းချမှုတွေဟာလည်း Facebook ပေါ်မှာခက်စိတ်စိတ်တွေ့လာကြပါတယ်။ကဗီးမတိုင်ခင်ကတည်းက Facebook လူမှုကွန်ရက်မှာလက်လီရောင်းချသူတွေရှိခဲ့ပါတယ်။အခုကဗီးကာလမှာပုံမှန်အပြင်းထွက်သွားလာလို့မရတဲ့မသင့်တော်တဲ့အခြေအနေမျိုးမှာမြန်မာလူလူချာအတွင်းကျယ်ဆုံးသုံးတဲ့လူမှုကွန်ရက် Facebook ပေါ်ကစမ်းသပ်ရောင်းချမှုတွေကနေဈေးကွက်ကပိုပြီးတော့ကျယ်ပြန့်လာပါတယ်။ဒေါ်စုမွန်တိုးကအခုလိုဆက်ပြောပါတယ်။
ပရင်းဆရာတယောက်ကိုမီကရိုမီတာစု3ယောက်နေဆုံးရှိရယ်ပေါ့နော်ပရင်းဆရာတယောက်ကိုမီကရိုမီတာစု3ယောက်ရှိရယ်ဆိုတော့ဒီမားနဲ့လက်တွဲပြီးတော့အလုံးလုံးနေရယ်ပရင်းဆရာ6ယောက်လောက်ရှိရယ်သူတို့ရဲ့နောက်မှာမီကရိုမီတာစုဟိုအယောက်20လောက်ရှိရယ်ဒါဒီကျမရောင်းရတယ်ဆိုရင်သူတို့အယောက်20ပြည်လဲတာပေါ့နော်နောက်တစ်ခုကကျတော့ကြောက်တေးပေါ့အထက်ထဲမှာထည့်တဲ့ကြောက်တေးကလည်းကျမတို့မူးပုတ်မှာကြောက်သွေးတဲ့သူတွေအစင်ပြေတယ်ကြောက်သွေးတဲ့သူတွေအစင်ပြေတယ်ကြောက်ရောင်းတဲ့ပွဲစားတွေအစင်ပြေတယ်ကြောက်ရောင်းတဲ့ကုန်သေးတွေအစင်ပြေတယ်ပိုင်ရှင်တွေအစင်ပြေတယ်ဝယ်ရတဲ့သူတွေအစင်ပြေတယ်ပေါ့နော်အခုအမပြောသလိုမျိုးပေါ့ internet facebook media မှာဟိုထက်ထမိုးဦးတို့အလိုမျိုး live stream ပြီးတော့ရောင်းတဲ့အခါမှာမင်းသမီးသူရောင်းတဲ့ဆိုင်တွေအလုပ်ဖြစ်ရုံနဲ့မကအောင်တခြားပေါ့နော်သူတို့ live stream ပြီးတော့မှဒါကြောင့်မိုးကိုခေါ်ပြီးမရောင်းနိုင်တဲ့ဆိုင်တွေလည်းအလုပ်ဖြစ်ကြပါတယ်။မိုးပုံမှန်ရှိတဲ့ကြောက်သွေးတဲ့သူတွေလည်းအလုပ်ဖြစ်ကြတယ်။ပြောရမယ်ဆိုတနည်းအားဖြင့်ပြောရမယ်ဆိုလို့ရှိရင်တော့ဟိုတနိုင်ကလုံးပေါ့နော်။ဟိုဒါဒီ trend မိုးသွားတာပဲပေါ့ဒီရဲ့ effect ကပေါ့နော်။အဟိုဆိုင်ကသူလွင့်ပြီးတော့ရောင်းပြီးတော့ဘာအယောင်လေးဘာကြောက်လေးရောင်းဆုံးကြောက်လေးတွေလူတွေတိလာတယ်။မိုးကုတ်ကြောက်လေးတွေလူတွေပို့ပြီးတော့သဘောကျလာတယ်ဝယ်လာကြတယ်ပေါ့နော်။
ကဗီးမတိုင်ခင်ကပုံမှန်လဲပတ်နေတဲ့အယောင်ဝယ်ဈေးကွက်ကုန်ပစ္စည်းဖြတ်ချီမှုဈေးကွက်ကကဗီးအလွန်မှာပြောင်းလဲလာနိုင်ပါပြီလားဘသူတွေပြင်ဆင်ထားကြဖို့လိုပါပြီလဲဆိုရာကိုမန္တလေးမှာရုံဆိုင်ပြီးအထက်မြန်မာပြည်တဝန်းကုန်ပစ္စည်းလက်ကားဖြန့်ဖြူးရေးလုပ်ငန်းကြီးဖြစ်တဲ့ UMT Trade Company Limited ရဲ့ Director ဦးကျော်မင်းသိန်းကိုမေးကြည့်ထားပါတယ်
ဥပမာပြောရမယ်ဆိုလို့ရှိရင်အခုမြန်မာပြည်မှာဆိုလို့ရှိရင် Micro ဆိုပြီးတော့ရောက်လာတယ်အဲ့လိုမျိုးဒီ International Pay Build လုပ်ထားတဲ့ဒီကုမ္ပဏီတွေဆိုလို့ရှိရင်တော့သူတို့ဒီမှာဒီ Investment တွေပါလာတဲ့အတွက်အရင်ကြီး due size ရမလို့ပေါ့နော်ကျွန်တော်တို့ဒီ Local Merchant တွေကြတော့ဒီ Distributor တွေကြတော့ကျွန်တော်တို့မှာအဓိကဒီ Investment Background မရှိရဲ့ဆိုတော့ကျွန်တော်တို့မှာဒီလိုမျိုးသွားပြီးရင်းနှီးမြှုပ်နှံမယ်ဆိုလို့ရှိရင်တခြားနေရာမှာကျွန်တော်တို့ဟိုရင်းနှီးမြှုပ်နှံလို့ရတာနဲ့ဒီ technology ဘိုင်းကိုရင်းနှီးသွားပြီးတော့မြှုပ်နှံမယ်ဆိုလို့ရှိရင်ကျွန်တော်ထင်တာဟို technology ဘိုင်းကလည်းလိုအပ်သေးတယ်လို့အချိန်တိုးသေးတယ်လို့ကျွန်တော်ယူဆတယ်ပေါ့ အကယ်၍ကျွန်တော်တို့က beauty industry လို့ဥမာတခြားဒီ furniture industry လို့တခြားဒီအဲ personal care industry လို့ medical product industry လို့အဲ့လိုမျိုး industry တွေကြတော့သူတို့ရဲ့ volume ကအဲ့လောက်ကြီးမများတဲ့အတွက်ကျွန်တော်ယူဆတဲ့အနေအထားအရဆိုလို့ရှိရင်တော့သူတို့ဆိုလို့ရှိရင်တော့ဒီ application တွေစောက်တာတွေလို့ဒီ website ရေးတာတွေလို့ဟို channel တွေမျိုးမျိုးပေါ့ဟိုခြား channel တွေအများကြီးရှိတယ်။အဲ့ channel တွေအများကြီးကိုသူတို့ build up လုပ်ထားတင်တယ်ပေါ့။အဲ့လိုမျိုးကျိုးပြီးတော့ဟိုလောက်ထားတင်တယ်ပေါ့
အဲ့ဒီတော့မြန်မာနိုင်ငံတွင်းကဝန်ဆောင်မှုကုန်ထုတ်လုပ်မှုလုပ်ငန်းတွေအနေနဲ့အွန်လိုင်းပေါ်ကအရောင်းအဝယ်တွင်တွင်ကျကျလုပ်နိုင်အောင်ဤပညာပိုင်းဆိုင်ရာပြင်ဆင်ထားတဲ့အနေအထားမျိုးပါလား UMT Trading Company Limited ရဲ့ Director ဦးကျော်မင်းသိန်းကအခုလိုသုံးသပ်ပါတယ
်အာမသိန်းကြီးအခုဟာကကျွန်တော်တို့မြန်မာပြည်ရဲ့အနေအထားအရဆိုလို့ရှင်တော့တရားရာဂိုင်းတော့မှာဆိုလို့ရှိရင်90နဲ့ရာဂိုင်းတော့အထက်လောက်က Facebook ပုံမှာပဲအကြောင်းဝင်လုပ်နေကြရတယ်ပေါ့နော်ကျွန်တော်နေထားရအခုလက်ရှိနေထားရဆိုလို့ရှိရင်တော့ Facebook တကူတည်းနဲ့တည်းကိုလုံလောက်တယ်လို့ကျွန်တော်ယူဆလို့ရတယ်ဗျမသိရင
်လက်လီဈေးကွက်အနေနဲ့ကတော့မူလရှိပြီးသားဈေးကွက်အပြင်ဈေးကွက်တစ်တွေပါထပ်ပြီးတော့ရလာတာလို့ဒဇင်ပန်းဆိုင်ရွှေရတနာဆိုင်လုပ်ငန်းရှင်ဒေါ်စုမွန်တိုးကပြောပါတယ်
အမှန်ပါဆိုလို့ရှိရင်တော့ကျမတို့ကဟိုအခုချိန်မှာ online ကနေပြီးတော့ရောင်းချတယ်ဆိုတာကဟိုဧည့်သည်ကိုကိုယ့်ရဲ့ဧည့်သည်အစ်စ်တွေလည်းရရှိအောင်ပြီးတော့ကိုယ့်မှာငွေရှိတဲ့ဧည့်သည်တွေလည်းမပျောက်ပြတ်သွားအောင်ကိုယ့်ကိုမေ့မသွားအောင်လို့စူးစမ်းနေရတာပေါ့နော်နေ့စဉ်အဲ့လိုမျိုးတင်ရတယ်ရောင်းချရတယ်ပေါ့နောက်ပိုင်းမှာအခြေအနေပြန်လဲတည်ငြိမ်လာတဲ့အခါမှာတော့ကြောက်မြတ်လောကကဟိုစိုင်းမရောင်းချတဲ့ဟာလဲဟိုပါသွားမယ်ဆိုတာချက်ပေါ့နော်စိုင်းမရောင်းချတဲ့ဈေးကွက်အပြင်ပေါ့နောက်ထပ်ဈေးကွက်အစ်စ်တစ်ခုကထည့်ရတယ်လို့ယူဆလို့ရပါတယ်ရှင်
ကပေးကလာအတွင်းမှာခီးသွွားလုပ်ငန်း၊စောက်လုပ်ရေးလုပ်ငန်း၊ကုန်ထုတ်လုပ်ငန်းတွေမှာအတော်လေးအခက်တွေ့နေကြပါတယ်။ဒါပေမဲ့လည်းမရှိမဖြစ်ကုန်စည်တွေဖြစ်တဲ့လူသုံးကုန်၊စားတောက်ကုန်လုပ်ငန်းတွေ၊စျေးဝါပစ္စည်းတင်သွင်းသူတွေ၊နောက်ရွေးကောက်ပွဲကာလဖြစ်တာကြောင့်နိုင်ငံရေးပါတီတွေရဲ့ကြော်ညာတစ်စိတ်ရိုက်လုပ်ငန်းတွေလိုလုပ်ငန်းတချို့လည်းအလုပ်ဖြစ်နေကြပါတယ်ရှင်။ကျွန်မသိမ့်ပြီးထိုက်ပါ။
VOA ရဲ့ blogger ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မစုမြမမှာအလားပြင်ပစ္စည်း makeup အရောင်းဆိုင်တွေမှာအရင်အချိန်ကဆိုရင်အရောင်းဆုံးအမျိုးစုံ makeup တွေကိုစိတ်ကြိုက်လိမ့်ချေဆန်းသက်ရွေးချယ်နေကြသူတွေကိုမြင်ကြရမှာပါ။အခု COVID-19 ကံရောဂါဖြစ်နေချိန်မှာတော့နှက်ခမ်းနီ၊ဘာနီ၊ eyeshadow တို့စတဲ့ makeup မျိုးစုံကို site တော်တော်များများမှာမျက်နှာပေါ်မှာဆန်းလိမ့်ခွင့်မပေးတော့ပါဘူး။ကိုမျက်နှာအသားအရည်နဲ့လိုက်မလိုက်မျက်နှာပေါ်မှာဆန်းလိမ့်ခွင့်မရှိတော့makeup ဝယ်သူတွေအတွက်အခက်တွေ့စရာပါ။ဒါပေမဲ့ဒါကိုနည်းပညာနဲ့ဖြေရှင်းထားတဲ့ဆိုင်တွေရှိနေပါပြီ။အပြစ်မှတကယ်ရှိနေတာကိုကွန်ပျူတာထဲမှာရှိနေတာနဲ့ထပ်ပြီးပြသနိုင်တဲ့ augmented reality AR နည်းပညာသုံးကြီးမှန်တွေကိုနာမည်ကြီး makeup ဆိုင်တချို့မှသုံးနေကြပါဗျ။ကမ္ဘာမှာ makeup အရောင်းအယားဆုံးနိုင်ငံတစ်ခုဖြစ်တဲ့တောင်ကိုရီးယားနိုင်ငံက Amore Pacific ဆိုတဲ့ makeup ဆိုင်ကြီးမှာအဲ့လိုမျိုး AR ကြိမှန်တွေကိုထားပေးထားပါတယ
်။ ဝက်ထရီ직접 촬영을 하고 해당 촬영에 따라서 이제 얼굴
customer အနေနဲ့ AR မှန်ပေါ်မှာကိုယ်တက်ပုံကိုရိုက်ပြီးသူရဲ့အသားရည်ကဘာအရောင်လဲဘယ်လိုမျိုးစားလဲဆိုတာကိုစမ်းစစ်ကြည့်နိုင်ပါတယ်။ဘယ်လို makeup မျိုး skin care မျိုးသုံးသင့်တယ်လဲဆိုတာအကြံပြုချက်ယူနိုင်ပါတယ်။နှာခမ်းညီတို့ mascara တို့ကိုသူတို့မျက်နှာပေါ်မှာတကယ်မလိမ့်ပဲ AR နည်းပညာနဲ့လုပ်ထားတဲ့မှန်ပေါ်မှာလိမ့်ထားသလိုပေါ်အောင်စမ်းနိုင်ပါတယ်။ဒီပညာကြောင့်တိတ်ကိုအဆင်ပြေပါတယ
်ဆိုးမျိုးတော်မှာရှိတဲ့ Amore Pacific Makeup အရောင်းဆိုင်ကြီးကအလားပြင်ပစ္စည်းအရောင်းတာဝန်ခံ Imon Il ဖြစ်ပါတယ် AR နည်းပညာကို Pokemon Go game တွေကြောင့်လူသိများပါတယ်အပြင်မှာတကယ်မရှိတဲ့ Monster အကောင်လေးတွေကိုလက်ကင်ဖုန်းပေါ်မှာရှိတဲ့အောင်ပေါ်တဲ့နေရာတွေစီသွားပြီးရှာဖမ်းကြရတာပါအခုလဲအပြင်မှာတကယ်လိမ့်မထားတဲ့ Makeup ကိုမှန်ပေါ်မှာလိမ့်ထားသလိုပေါ်အောင်ဖန်တီးပေးထားတာဖြစ်ပါတယ်ကဘာကျော် K Beauty အလှကုန်တွေထွက်တဲ့တောင်ကိုရီးယားနိုင်ငံမှာက makeup အပါအဝင်အလှပြင်ပစ္စည်းတွေကိုအမျိုးသမီးတွေရောအမျိုးသားတွေပါခုံခုံမမင်အသုံးပြုကြတာပါအမျိုးသမီးအမျိုးသားမခွဲတဲ့အလှပြင် makeup တွေတောင်ရှိနေပါတယ်လို့ဆိုးမျိုးတော်မှနေတဲ့မတ်မော်မြတ်ကရှင်းပြပါတယ်
ကိုရီးယားမှာတော့ makeup ဆိုင်တွေပါတယ်သွားကြည့်အလှပြင်ဆိုင်သွားကြည့်လို့ရှိရင်ယောက်ျားလေးရောမိန်းကလေးရောသုံးလို့ရတယ်ဥပမာ BB cream လို့ဟာမျိုးလို့နောက်ယောက်ျားလေးတီးတန်သုံးလို့ရတယ် makeup လိုမျိုးမှာတို့တစ်ဖြစ်တော့ foundation makeup ပေါ့နော် foundation makeup ရှိတယ်မျက်ခုံးမွေးဆွဲတဲ့ဟာတွေရှိမယ်နောက်တစ်ခုကကျတော့ genderless ပေါ့နော်မိန်းမယောက်ျားမရွေးဘူးဟို TV ကြော်ညာတွေမှာကြည့်မယ်ဆိုလို့ရှိရင်လည်းဥမာနှာခမ်းနီကိုယောက်ျားလေးရော main ကလေးရောဒီတစ်မျိုးနဲ့ဆိုးပြပြီးကြော်ညာတဲ့ပုံစံမျိုးတွေလည်းတွေ့ရတယ်အဲ့ဒါဆိုအဖြစ်အလှပြင်ပစ္စည်းစဘင်းကလေးရည်ရွယ်ပြီးရောင်းတော့ main ကလေးပေါ့နော်ဒီ model တို့အဆိုတော်တွေနဲ့ကြော်ညာလေးရှိပေမဲ့အခုနောက်ပိုင်းမှာဥမာဟို BTS လို့ပြောနာမည်ကြီးတဲ့ဟို K-pop ယောက်ျားလေးအဖွဲ့တွေကအကောင်လေးတွေကနှက်ခိုင်းနေဆိုးပြပြီးကြော်ညာတာမျိုးတွေလည်းတွေ့နေရတယ်ဟို genderless makeup ကိုအခုနောက်ပိုင်းမှာပို့ပြီးခေတ်စားနေတော့ brand 3လေးမျိုးလောက်ရှိပါတယ်
အခုလောလောဆယ်မှာဒီအပြင်ထွက်လို့ရှိရင်နှာခေါင်းစည်းတွေတတ်ထားကြရတဲ့အခါကျတော့ဒီမိတ်ကပ်ပြင်တဲ့သူတွေကအရင်လိုရောဒီမျက်များဆော့ဆာတွေ့ရသေးလားရှင်
။မဆုတ်ထွက်လို့မျက်နှာပြောင်နဲ့လာတဲ့သူဆိုတော့တော်တော်ရှားတယ်ဒီမှာကဟိုအနည်းဆုံးတော့ foundation ဒီ cushion foundation လေးတော့လိမ့်ထားတာမျိုးရှိတယ်။ဟိုမြတ်ဒီမှာကကိုရီးယားမှာကနှာခေါင်းကြီးအယောင်ရင်းရင်ပေါ့နော်လေးမောရောင်အယောင်ရင်းအညီရင်းရဆိုးတဲ့ဟာမျိုးတွေကိုဗစ်မရှိခင်မှာခေစားခဲ့ပေမဲ့အခုကျတော့နှာခေါင်းကြီးဆိုးတာလဲမတ်နှာခေါင်းကြီးအုပ်ထားတာမမြင်ရဘူးပေါ့နော်မမြင်ရတော့ဒီမျက်လုံးဆိုးတဲ့ဥစ္စာမျက်ခုံးမျက်တောင်အိုင်ရှေဒိုးမျက်လုံးဟိုမတ်စကာလိုဟာမျိုးတွေကပို့ပြီးတော့ရောင်းရပြီးတော့ပို့ပြီးဝယ်တဲ့ဟိုအဲ့ဘက်ကိုပို့ပြီးအားထားပြီးအစပြင်လာကြတာလဲတွိုင်းလိုင်းနဲ့လည်းတွေ့ရတယ်ဒီသတင်းတွေမှလည်းတွေ့ရပါတယ
်ဆိုးမျိုးတော်မှာနေတဲ့မတ်မော်မျက်ဖြစ်ပါတယ်ကိုဗစ်ကရောဂါစတင်ဖြစ်ခဲ့ပြီးတဲ့နောက်ပိုင်းအိုင်ရှေဒိုးအိုင်လိုင်းနာမျက်တောင်တုမတ်စကာရာစတဲ့မျက်လုံးမျက်ခုံးအလှပြင်တဲ့ပစ္စည်းတွေရဲ့အယောင်ဟာနှာခမ်းနဲ့အယောင်ထက်ကိုတိတိကျကျပိုတက်သွားခဲ့တယ်လို့ဈေးကွက်လေးလာသူတွေကပြောကြပါတယ်။ဆိုးမျိုးတော်ကအမိုရီပစိဖစ်မိတ်ကပ်ဆိုင်ကြီးတွေက AR နည်းပညာသုံးကြီးမှန်တွေရှိမှလဲအိုင်ရှေဒိုးတွေမျက်တောင်တုတွေကိုစမ်းကြည့်နေကြသူတချို့ကိုတွေ့ရပါတယ်။တက္ကသိုလ်ကျောင်းသူဆောင်တာဟေးကမြတ်တောင်တူမျိုးစုံကို AR မှန်ပေါ်မှာစမ်းတက်ကြည့်နေပါတယ်
။ကိုရိုနာတဲ့ဝင်နေဟို얼굴에바르지도못하고손등에만계속바르고그냥지나
ကိုရိုနာဗိုင်းရပ်စ်ရောမျက်နှာပေါ်မှာအလားပြင်ပစ္စည်းတွေကိုစမ်းလိုက်ကြည့်လို့မရပါဘူး။ကျွန်မကတော့လက်ပေါ်မှာစမ်းကြည့်ပါတယ်။ဒါပေမဲ့ခုမျက်နှာနဲ့ဘယ်ဟာကအလိုက်ဆုံးလဲဆိုတာသိရအောင် AR မှန်ပေါ်မှာစမ်းတာကအကောင်းဆုံးပါ။ပစ္စည်းအစ်စ်တွေကိုလည်းစမ်းကြည့်လို့ရတယ်။ပျော်စရာလည်းကောင်းပါတယ်။
AR နည်းပညာသုံးကြီးမှန်တွေကမိတ်ကပ်စမ်းကျင်သူတွေရဲ့မျက်နှာကိုပထမဓာတ်ပုံရိုက်ယူပါတယ်။အဲဒီဓာတ်ပုံကိုမှန်ထဲမှာထည့်ထားတဲ့ AI ဉာဏ်ရည်တုကသူတို့အသားအရောင်အသားအရည်အမျိုးအစားကိုတစ်ခါတည်းသုံးသပ်ပြီးလိုက်ဖက်နိုင်မဲ့မိတ်ကပ်အမျိုးအစားအရောင်တွေကိုမှန်ပေါ်မှာအကြံပြုပါတယ်။မှန်ပေါ်မှာပြထားတဲ့အရောင်တွေကိုကိုကတစ်ခုချင်းရွေးချယ်ပြီးတော့ကိုမျက်နှာနဲ့လိုက်မလိုက်ဖန်တီးပြတဲ့ကိုပုံကိုမှန်ထဲမှာပြန်ကြည့်ပြီးရွေးချယ်ရတာပါ။ AR နည်းပညာသုံးမှန်ကTouch screen နဲ့ကွန်ပျူတာလို့ပြောရင်လည်းမမှားပါဘူး။ကြာကြာနာနာမိတ်ကပ်ပြင်မယ်ဆိုရင်မိတ်ကပ်အပြင်မိတ်ကပ်မျိုးစုံအတွက် brush မျိုးစုံလည်းလိုပါတယ်။ကာယောဂကူးမှဆိုးရည်နေရချိန်မှာတန်ရှင်းထားပေမဲ့လူအစုံတုံးထားပြီးသားအလှပြင်ပစ္စည်းတွေကိုတုံးကြည့်ဖို့ကတော်တော်လေးမဖြစ်နိုင်တာပါ။ဒီပြဿနာကိုနည်းပညာသုံးဖြေရှင်းပေးလိုက်တာမို့ဝယ်သူတွေအတွက်လည်းစိတ်ချစရာဖြစ်ပါတယ်။
ကိုရိုနာ때문에아무래도다른제품을
ကိုရိုနာဗိုင်းရပ်စ်ပိုးကူးမှဆိုရင်ရခြင်းမျိုးမှာသူများစမ်းသုံးထားပြီးသားအလှပြင်ပစ္စည်းတွေကိုမျက်နှာပေါ်မှာစမ်းလိုက်မကြည့်စုံလေဒီမှန်ကတိတ်ကိုဆင်ပြပါတယ်အရာနည်းပညာနဲ့လှုပ်ထားတော့ကိုမျက်နှာမှာမိတ်ကပ်လိမ့်ပြင်ထားတဲ့အတိုင်းပေါ်ပါတယ်ယောဂပိုးကူးမှဆိုရင်နေကြမလို့ပဲနဲ့ကြိုက်တယ်လို့မိတ်ကပ်စမ်းပြင်ကြည့်လို့ရပါတယ်
လူရီတယောက်နဲ့တယောက်ထိတွေ့လို့ယောဂဘူကူးမှကာကွယ်တဲ့အနေနဲ့တောင်ကိုရီးယားကမိတ်ကပ်အယောင်ဆိုင်တချို့မှာစမ်းလိမ့်ကြည့်နိုင်ဖို့အယောင်ဝန်ထမ်းတွေကအရင်လိုအကူအညီပေးမှမဟုတ်ဘူးလို့စကတ်ထားကြပါတယ်ကတ်စတမာတွေအနေနဲ့ AR နည်းပညာသုံးမှန်တွေပေါ်မှာစမ်းသပ်လိမ့်ကြည့်ပြီးသွားလို့လိုချင်တဲ့ပစ္စည်းတွေနဲ့ပတ်သက်တာအသေးစိတ်သိနိုင်အောင်လဲပစ္စည်းတစ်ခုချင်းစီနဲ့သက်ဆိုင်တဲ့တီးသန့် QR code တွေကိုစိုက်မှထားထားပေးပါတယ်ဒါကြောင့်ကိုလိုချင်တဲ့ပစ္စည်းအကြောင်းသိရအောင်လို့အကြောင်းဝန်ထမ်းတွေကိုမေးနေစရာမလိုပါဘူ
း먼저 AR 체험을통해서원하는색상을
ကိုလိုချင်တဲ့ပစ္စည်းကို AR နည်းပညာနဲ့လုပ်ထားတဲ့မှန်သုံးပြီးတော့အရင်ရှာပါတယ်လိုချင်တာတွေ့ပြီးဆိုရင်အဲ့ဒီပစ္စည်းအကြောင်းအသေးစိတ်သိနိုင်တဲ့ QR code ကိုလက်ကင်ဖုန်းနဲ့စကန်လုပ်ပြီးတော့ဖတ်ကြည့်ပြီးဝယ်လိုက်ရုံပါပဲအချိန်ကုန်အရန်သက်သာတယ်လို့ဘယ်သူနဲ့မှလည်းပြောဆိုနေစရာမလိုဘဲနဲ့ဝယ်လို့ရတာသိကိုအဆင်ပြေပါတယ်
ကိုဗစ်ကာလမိတ်ကပ်ဝယ်ရှင်သူတွေစိတ်ချလက်ချဝယ်နိုင်အောင်တောင်ကိုရီးယားမိတ်ကပ်အယောက်ဆန်ကြီးတွေမှာအခုလိုနည်းပညာကိုအသုံးချပြီးစီစဉ်ပေးထားတာဖြစ်ပါတယ် AI ဉာဏ်ရည်တု Augmented Reality AR နည်းပညာအထောက်အကူပစ္စည်းတွေကအခုလိုမျိုးအလှပြင်ကြီးမှန်တွေတွေမဟုတ်ဘဲကိုဗစ်ရှင်တဲ့အဝတ်အစားဝတ်ထားသလိုပေါ်တဲ့အဝတ်အထည်အယောက်ဆန်သုံးမှန်မျိုးတွေလည်းရှိပါတယ်အားကစားလေ့ကျင့်သူတွေအတွက်ကိုယ်စိတ်ကြိုက်ပတ်ဝန်းကျင်မှာအားကစားလုပ်နေသလိုမျိုးပေါ်အောင်ပြတဲ့မှန်တွေလည်းရှိပါတယ် လူတွေရဲ့ဘဝနေထိုင်မှုအတွက်ပိုပြီးအဆင်ပြေလွယ်ကူအောင်တီထွင်ဖန်တီးနေကြတဲ့နည်းပညာတွေဟာအခုလိုမျိုးကိုဗစ်ကပ်ရောဂါဖြစ်နေချိန်ကာလမှာပိုပြီးအသုံးဝင်လာနေတာကိုတွေ့နေရပါတယ်ရှင်ကျွန်မဆုမြတ်ပါပ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြရှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်သတင်းမှမှာပြောပြပေးသွားပါမယ်တမအေးသနာကျော်ပါဒီနေ့တော့ကမ္ဘာကျော် K-pop အုပ်စုဖြစ်တဲ့ BTS အဖွဲ့သတင်းတွေပြောပြပေးချင်ပါတယ် K-pop Superstar BTS အဖွဲ့ဟာသူတို့ရဲ့တေးတက်ပြားတဲ့ BE Deluxe Edition ကို November 20ရက်နေ့မှာထွက်မယ်လို့ကြေညာသွားခဲ့ပါတယ်သူတို့ရဲ့တေးတက်ပြားဖန်တီးမှုမှာသူတို့အဖွဲ့ဝင်ခဏဦးလုံးတေချာပါဝင်တာဖြစ်လို့ဒီဒေတာပြားကတကယ်အစစ်မှန် BTS အဖြစ်ဆုံးပါပဲလို့သူတို့ကပြောပါရည်တလောကပဲ American Billboard ရဲ့ Hot အဖြစ်ဆုံးဒေတာဆင်မှာ BTS ရဲ့တချင်းတစ်ဖြစ်တဲ့ Dynamite တချင်းနှစ်ဖက်စတိုင်ထိတ်ဆုံးရောက်ပြီးတဲ့နောက်မှာအခုဒေတာပြားအစ်စ်နောက်ကနေလိုက်လာတာအဲ့ BTS အဖွဲ့ကိုတော့တရုတ်အစိုးရကသဘောကျပုံမရပါဘူး။ BTS အဖွဲ့ကတလောကအခမ်းအနားတစ်ခုမှာစကားပြောတော့ကိုရီးယားစစ်ပွဲအတွင်းတိုက်ပွဲဝင်ခဲ့ကြတဲ့ကိုရီးယားစစ်ပြန်တွေကိုဂုံပြုစကားပြောသွားခဲ့တာကြောင့် BTS အဖွဲ့ကိုတရုတ်အစိုးရမီဒီယာမှာဝေဖန်ရေးသားခဲ့ပါတယ်
။ Good evening. We are BTS. We feel very honored to receive the Manfred Award presented to those who have made outstanding contributions to the
Korea Society ရဲ့နှစ်စဉ်ကျင်းပမြင်အခမ်းအနားကို online မှာကျင်းပတော့အဲ့ဒီမှာ BTS အဖွဲ့ကဆုရပါတယ်။အဲ့ဒီဆုကတော့ American Korea ဆက်ဆံရေးအတွက်ထူးထူးချွန်ချွန်လှူဆောင်ပေးနိုင်သူ Korea ပဲဖြစ်ဖြစ် American ကိုပဲဖြစ်ဖြစ်ဆုချီးမြှင့်တာဖြစ်ပါတယ်။အဲ့ဒီခန္ဓာမှာ BTS ပြောသွားတာကိုတရုတ်က BTS ပေးတဲ့ကလုံးဝသဘောမကျပါဘူး။ကိုရီးယားစစ်ပွဲနဲ့ပတ်သက်လို့တမိုင်းချောင်းကိုမျက်မျက်တတချိပြောတာမဟုတ်ဘဲနဲ့သူတို့ကကိုရီးယားဘက်ကတစ်ဖက်သက်ပြောသွားတာကြောင့်ပြည်သက်တွေစိတ်ထဲမှာတော်တော်နာကျင်ရပါတယ်လို့တရုတ်အစိုးရရဲ့မီဒီယာ Global Times က Twitter လူမှုကွန်ရက်စာမျက်နှာမှာရေးတင်ခဲ့ပါတယ်။BTS စကားပြောသွားတာကတော့ American ပြည်သက်သဘောကျပြောသွားခဲ့တာဖြစ်တယ်။ဒါပေမဲ့စစ်ပွဲမှာသူတို့ဘက်ကရန်လိုတာပါလို့တရုတ်ပြည်သက်ကပြောကြောင်းရေးထားပါတယ်။တကယ်တော့ BTS ကသူတို့ပြောစကားတွေမှာတရုတ်ကိုဘာတစ်ခုမှရည်ညွှန်းပြောသွားခဲ့တာမရှိပါဘူး BTS ရဲ့ဗီဒီယိုသတင်းစကားမှာပါတာကဆူချီမြင့်တဲ့ကိုရီးယားဆိုဆိုက်တီအဖွဲ့ကိုကျေးဇူးတင်ကြောင်းပြီးတော့ဂီတာကတစင်မျောလင်းချက်တွေစူးစီးမှုတွေကိုတိဆောက်ရမယ်ဆိုတာပြောသွားပြီးတော့အဆုံးမှာတော့ BTS အဖွဲ့ကောင်းဆောင် RM ကဒီနေ့ဟာကိုရီးယားစစ်ပွဲစတင်မှုရဲ့90ပြည့်နှစ်ဖြစ်ပြီးတော့ကိုရီးယားစစ်ပြန်တွေကိုကျေးဇူးတင်မှာကြောင်းပြောသွားခဲ့တာပါ
The Korea Society's 2020 annual gala is especially meaningful as this year marks the 70th anniversary
ကျွန်တော်တို့နိုင်ငံအတူတူခံစားခဲ့ရတဲ့နာကျင်စရာတမိုင်းကြောင်းဒီမှာပေးဆက်ခဲ့ရတဲ့ရည်တွေ့မကုန်တဲ့စစ်မှုထမ်းတွေရဲ့ပေးဆက်မှုတွေကိုကျွန်တော်တို့အမြဲတမ်းသတိရနေပါတယ်။နှစ်ပေါင်း90အကြာအခုချိန်မှာတော့ကျွန်တော်တို့ကမ္ဘာကြီးဟာအရင်တွေကထက်ပိုပြီးနှိမ့်ကမှုရှိနေပါပြီ။တားထားတဲ့စီးတွေလည်းအယောင်ဖျော့လာနေပါပြီလို့ပြောသွားပါတယ်။အခုရထားတဲ့စုရဲ့အနှစ်သာရကိုအမြဲတမ်းအောက်မေ့သတိရပြီးတော့ကျွန်တော်တို့လုပ်နေတာတွေကိုအကောင်းဆုံးဆက်ပြီးတော့လုပ်သွားပါမယ်လို့ပြောသွားခဲ့ပါတယ်ရှင်။တဲ့တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်အစုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။ပိုလီယိုဗိုင်းရပ်စ်ကြောင့်ဖြစ်ပွားတဲ့အကျောသေးခြင်းနဲ့အသက်ပါသေးစေနိုင်တဲ့ကူးစက်တဲ့ရောဂါကိုပိုလီယိုမိုင်ရိုလိုက်တစ်သို့မဟုတ်ပိုလီယိုရောဂါလို့ခေါ်ပါတယ်။ပိုလီယိုဗိုင်းရပ်စ်ဟာဗဟိုကျောရိုးနာဖ်မကိုထိုးထွင်းဝင်ရောက်ပြီးနာယီအနည်းငယ်အတွင်းမှာအကျောတွေကိုလုံးဝသေစေနိုင်ပါတယ်။အသက်အရွယ်မရွေးလူတိုင်းကူးစက်နိုင်ပေမဲ့အသက်၅နှစ်အောက်ကလေးတွေအတွက်ပိုပြီးအန္တရာယ်ရှိပါတယ်။ပိုလီယိုရောဂါကိုကာကွယ်ဆေးနဲ့ကာကွယ်နိုင်ပေမဲ့ လူတယောက်ပိုးကူးဆက်ခံရပြီဆိုရင်တော့ကုသလို့မရတော့ပါဘူး။နိုင်ငံပေါင်း125နိုင်ငံမှာခလေးအရွယ်အကျောသေးယောဂါတဲ့3သိန်းခွဲကျော်ကူးဆက်စေခဲ့တဲ့ပိုလီယိုယောဂါကိုတိုက်ဖြတ်ကြဖို့1988ခုနှစ်ကကျင်းပတဲ့ WHO ကမ္ဘာ့ကျန်းမာရေးညီလာခံမှာကတိပြုခဲ့ကြပါတယ်။ကမ္ဘာတဝန်းပိုလီယိုယောဂါကင်းစင်ရေးအတွက် USAID American နိုင်ငံတကာဖွံ့ဖြိုးမှု Agency ကအကူအညီပံ့ပိုးခဲ့ပါတယ်။1994ခုနှစ်အတွင်းအမေရိကတိုက်နိုင်ငံတွေ2000ပြည့်နှစ်မှာပစိဖိတ်အနောက်ပိုင်းနိုင်ငံတွေ2002ခုနှစ်မှာဥရောပနိုင်ငံတွေ2014ခုနှစ်မှာအရှေ့တောင်အာရှနိုင်ငံတွေနဲ့အခုမကြာခင်ကအာဖရိကတိုက်နိုင်ငံတွေကိုကူညီခဲ့ပါတယ်အာဖရိကတိုက်နိုင်ငံတွေမှာ၄နှစ်အတွင်းကူးစက်သူအသစ်ထပ်မတွေ့ရတာကြောင့်ဒီနှစ်ဩဂုတ်လလယ်အားစပြီးပိုလီယိုရောဂါကင်းစင်တဲ့ဒေသအဖြစ်အသိအမှတ်ပြုလိုက်ပါတယ်နိုင်ငံတကာဆန်နှုံးနဲ့အညီဒီရောဂါကိုအလေးအနက်ထားနောက်ဆုံးကာကွယ်တိုက်ဖြတ်ခဲ့တဲ့နိုင်ဂျီးရီးယားနိုင်ငံကအာဖရိက46နိုင်ငံနဲ့အတူဒေသတွင်းလူမှုကျန်းမာရေးသမိုင်းမှတ်တိုင်စိုက်ထူနိုင်ခဲ့တာကိုအောင်ပွဲခံခဲ့ကြပါတယ်။အာဖဂန်နစ္စတန်နဲ့ပါကစ္စတန်နိုင်ငံမှာပိုလီယိုကူးစက်ရောဂါကူးစက်မှုရှိနေဆဲဖြစ်ပေမဲ့ဒီနေ့ကမ္ဘာမှာပိုလီယိုရောဂါကို 99.9% နှုန်းလျှော့ချနိုင်ခဲ့ပြီးဖြစ်ပါတယ်။နိုင်ငံအတော်များများအတွေ့ပိုလီယိုရောဂါတိုက်ဖြတ်ရေးလမ်းခရီးကမလွယ်ကူလှပါဘူး။ဒီ virus တိုက်ဖြတ်ရေးကြိုးပမ်းနေကြတဲ့နိုင်ငံတွေမှာရေရှည်ပဋိပက္ခတွေ၊သတင်းမှားတွေ၊အခြေအနေမဲ့လူဦးရေတိုးတက်လာတာတွေ၊ဝေးလံခေါင်တီလက်လန်းမမီတဲ့ဒေသလူတွေနဲ့တခြားစိန်ခေါ်မှုတွေရှိနေသေးပါပဲ။ဘလို့အခက်အခဲတွေရှိနေပါစေအကျဉ်းအကျံ virus ပိုးကူးစက်မှုကကာကွယ်ဖို့တုံ့ပြန်ရမှာရေရှည်ကြိုးစားဆောင်ရွက်ရမှာဖြစ်ပါတယ်။ရည်ရွယ်ချက်မပြောက်အောင်မစုံမနစ်အားထုတ်ပြဿနာဖြေရှင်းရေးအတွက်တီထွင်ကြံစနည်းလမ်းရှာပြီးအားကျုံမှန်တဲ့အလုတ်လုတ်ကြတဲ့ဒေသခံလူမှုအတိုင်းအဝိုင်းနဲ့အစိုးရတွေကကဘာတဝန်းမိဖက်တွေနဲ့အတူစ조사မှုဟာတဆင့်ပိုလီယိုကင်းစင်တဲ့ကဘာကြီးကိုအရောက်လှမ်းနိုင်မှာဖြစ်ပါတယ်။ကဘာတဝန်းပိုလီယိုကင်းစင်ရေးရှေ့ရှုပြီး USAID American နိုင်ငံတကာဖွံ့ဖြိုးမှု Agency ရဲ့ပံ့ပိုးမှုနဲ့နှစ်စဉ်ကလေးငယ်သန်း400ကျော်ကိုပိုလီယိုကာကွယ်ဆေးတိုက်ကျွေးနိုင်ဖို့ဘယ်ကလေးတယောက်မှမကြံရအောင်မရေတွက်နိုင်အောင်များပြားလှတဲ့ကျန်းမာရေးလုပ်သားတွေလူမှုအတိုင်းအဝိုင်းခေါင်းဆောင်တွေနဲ့စေတနာဝန်ထမ်းတွေကပူးပေါင်းဆောင်ရွက်နေကြပါတယ်။ဒီကြိုးပမ်းမှုတွေကြောင့်ကာကွယ်ဆေးမတိုက်ခဲ့ရင်အကျောသေးမဲ့ပြည်သူတန်း90ဒီကနေ့လမ်းလျှောက်နိုင်ကြပါပြီ။နောက်ထပ်ပြည်သူတန်းခွဲကျော်ပိုလီယိုကြောင့်အသက်မသေးဘဲအသက်ရှင်ရရှိနေကြပါပြီ။ဒီနှစ်2020ပြည့်နှစ်ကတော့ကမ္ဘာပိုလီယိုနှိပ်အဖြစ်ထူးထူးခြားခြားမှတ်တမ်းတင်နိုင်မှာဖြစ်ပါတယ်။ COVID-19 ကပ်ရောဂါကကမ္ဘာတဝန်းမရှိမဖြစ်လိုအပ်တဲ့ကျန်းမာရေးလုပ်သားတွေကိုဝန်ပိစေတဲ့ကြောင့်ပုံမှန်နှစ်ဆင်ကာကွယ်ဆေးတိုက်ကျွေးတဲ့အစီအစဉ်အပါအဝင်အာဖရိကဒေသတွင်ပိုလီယိုကင်းစင်တဲ့ဒေသအဖြစ်အသိအမှတ်ပြုနိုင်ခဲ့ပါတယ်။လက်ရှိရင်ဆိုင်နေရတဲ့ကပ်ရောဂါနဲ့အနာဂတ်မှာကူးစက်ရောဂါပြန့်ပွားမှုတုံ့ပြန်နိုင်ကြဖို့ရှေ့ရှုပြီးပိုလီယိုတိုက်ဖျက်ရေးလမ်းတစ်လျှောက်အတွေ့အကြုံအားပေးတဲ့သင်ခန်းစာတွေနဲ့တိစောက်ခဲ့တဲ့အခြေခံအဆောက်အဦတွေကိုအသုံးချနိုင်ရေး USAID American နိုင်ငံတကာဖွံ့ဖြိုးမှု Agency ကမိဖက်တွေနဲ့အတူစီစဉ်နေကြကြောင်းပါခင်ဗျာ
American အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါ Republican Party ကသမ္မတ Donald Trump ကသူ့ကို Coronavirus ရောဂါအတွက်လက်မြောက်ရှုံးပေးတယ်လို့ Democratic Party ကသူ့တန်ဖက် Joe Biden ရဲ့ဝေဖန်မှုတွေဟာမှားယွင်းကြောင်းနဲ့သူ့အနေနဲ့ဒီကရောဂါတိုက်ဖျက်ရေးအတွက်လက်လျှော့မှာမဟုတ်ကြောင်းပြောကြားခဲ့ပါတယ်။သမ္မတကသူ့အကြိတ်နဲ့ရှင်ပြန်ရမယ်။ Pennsylvania ပြည်နယ်မှာကျင်းပတဲ့လူမှုစုဝေးပွဲ၃ခုကိုတနင်္လာနေ့မသွားခင် Allentown ဒေသမှာပြောကြားခဲ့တာပါ။ဒါအပြင် Joe Biden ကသာသူ့နေအိမ်ကနေမခွာဘဲဘဝအတွက်လက်မြောက်ရှုံးပေးနေတာဖြစ်ကြောင်းဝေဖန်ခဲ့ပါတယ်။လက်လက်နေတဲ့တရားရုံးချုပ်တရားသူကြီးနေရာအတွက်အမည်စင်တင်သွင်းထားတဲ့ Amy Coney Barrett ကိုအတီးပြုရေးအတွက် American ထက်လွတ်တော်ကတနင်္လာနေ့နှောင်းပိုင်းမှာမဲခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်။တကယ်လို့သူမကိုမဲခွဲအတီးပြုလိုက်ပြီးဆိုရင်တော့တရားသူကြီး၉ပါးထံတရားရုံးချုပ်မှာရှေ့ဦးယူရှိတဲ့ Conservative တွေက Liberal တွေထက်၆ဦး၃ဦးနဲ့အများစုဖြစ်လာတော့မှာပါ။မြန်မာနိုင်ငံမှာ COVID-19 ရောဂါထိန်းချုပ်ရေးနဲ့ရွေးကောက်ပွဲလုပ်ငန်းစဉ်တွေအောင်မြင်ရေးအတွက်တိုင်းပြည်ရဲ့လိုအပ်ချက်နဲ့အညီလုပ်ကိုင်နေတဲ့အတွက်ရွေးကောက်ပွဲမှာစိတ်ချလုံခြုံစွာမဲပေးဖို့အခြေအနေရှိတယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကပြောပါတယ်။မြန်မာနိုင်ငံမှာဒီရောဂါအကူးဆက်ခံရသူ46,200ရှိပြီဖြစ်ပြီးသေဆုံးရသူပေါင်းက1,112ယောက်ရှိနေပါပြီ။အမေရိကန်နဲ့ဂျပန်တို့ရဲ့မြေပြင်ဝေဟင်နဲ့ရေပြင်အားလုံးပတ်ဝန်းနဲ့ ကြီးရည်လေးဆေးလေးချင်မှုကိုဂျပန်နိုင်ငံသားမှာတင်းလာနေကစတင်လိုက်ပြီးဖြစ်ပါတယ်။အင်္ဂါနေ့မနေ့ခင်သတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကူးကျန်းမာကြပါစေ။ကျမခင်လေးသက်ပါ။
This program has come to you from the Voice of America, Washington.